တရားနာပိဋကများနဲ့တကွစัจ java လာအနန္တမှာရှိကြတဲ့လူနဲ့ပြမတ္တဝါအလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2002ခုနှစ်အောက်တိုဘာလ25ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရပ်ကွက်တိရိမင်္ဂလာလန်းကံမြင့်ကျောင်းတိုင်တွင်ဆင်ကျင်းပတဲ့ရှိပါရမီဆယ်ရက်အထူးတရားစခန်းဓမ္မသဘင်မှာအစဉ်ပြေဖို့အဓိကလို့အမည်ပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလှူပေးလူမှဖြစ်ပါတယ်တရားအလှူရှင်အနေနဲ့တရားအလှူမပေးလူခင်တရားအလှူခံပုဂ္ဂိုလ်များအနေနဲ့တရားအလှူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လည်းဥချီထားပြီးတော့လိုက်ဆိုကြပါအရဟံကုဏ္ဏရဲ့အသေးပဲ၃မျိုး၃မျိုးကိုတစ်ခေါက်စီတိုင်ပေးပါမယ်တစ်ခေါက်တိုင်ပြီးပြီးတိုင်၃ခေါက်ပွားများကြရပါမယ်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံသိကွေရာရနိုင်တဲ့မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရားမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဂ္ဂိုလ်လည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားကောင်းခြင်းကပါတယ်လေအရှင်ဒီဘုအဓိကတရားအလုံးအထုတ်ကြတဲ့ပုဂ္ဂိုလ်တိုင်းတရားဓုတရားမြတ်ရကျင်ကြပါလေမဖို့နိဗ္ဗာန်ဆိုတဲ့တရားဓုတရားမြတ်အထိမရတောင်းမှတရားရတာတရားချမ်းသာလေးကိုတော့ခံစားကျင်ကြပါလေတရားရတာတရားချမ်းသာကိုခံစားရမှလေတရားနဲ့မွေ့လျောတရားနဲ့ပျော်နိုင်ကြပါလေတရားရတာတရားချမ်းသာမှမခံစားရဘဲနဲ့တရားနဲ့မွေးလျော်တရားနဲ့ပြောနိုင်ပါမလားမပြောနိုင်ဘူးတရားရဲ့အရာသာလေးတရားရဲ့ချမ်းသာလေးကိုပြီးပြီးချင်းချင်းခံစားရမှဩတရားဆိုတာအထုတ်တဲ့အရာပါလားတရားအထုတ်ရတဲ့အရာသာဟာဘယ်အရာသာနဲ့မှမတူပါလားလောကီအာယံကာမဂုဏ်ချမ်းသာတွေခံစားရတဲ့အရာသာထက်တရားအရာသာတရားနဲ့ပတ်သက်တဲ့အရာသာကပို့ပြီးတော့အစင်တန်းမြင်ပါလားမွေးလျော်ခြင်းမှန်သမျှထဲမှာတရားနဲ့မွေးလျော်ခြင်းဟာအမျက်ဆုံးဆိုတာမှန်လားပါလားအဲ့ဒီလိုတရားနဲ့မွေးလျော်တရားနဲ့ပျော်ဖို့အတွက်တရားအရသာတရားချမ်းသာကိုခံစားရဖို့အရေးကြီးပါတယ် တရားရတာတရားချမ်းသာလေးကိုခံစားရုံနဲ့ကြည်နပ်နေရမှာတော့မဟုတ်ဘူးပေါ့တရားရဲ့ရတာတရားရဲ့ချမ်းသာလေးကိုခံစားပြီးတော့ကြည်နပ်နေမယ်ဆိုရင်လေဝိပဿနာရဲ့ညီညူချောင်းမေဖို့နိဗ္ဗာန်ရဲ့အတားအဆီးဖြစ်ပြီးတော့ရှေ့မတက်နိုင်မဲ့ဖြစ်မှာပေါ့ဒါပေမဲ့ပိဋိပတ်တည်းအစရှိတဲ့တရားအရသာတရားချမ်းသာဆိုတာလေတွေ့ကြုံမတွေ့ကြုံမတွေ့ကြုံလို့ဖြစ်ကုန်မဖြစ်ပါဘူးအမတန်တန်ဝိဇာနာတန်ဆိုတဲ့အတိုင်းယုံနံဖြစ်ချက်ကိုမြင်လို့စိတ်ထဲမှာခံစားရတဲ့နှစ်သက်ဝမ်းမြောက်မှုပိဋိပတ်တည်းကိုယ်စိတ်နှစ်ပိုင်းငြိမ်းအေးမှုချမ်းသာဟာတရားလိုအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်အတွက်အမြတ်နိဗ္ဗာန်မှာပဲအမြတ်ရည်စင်မှာပဲလို့မြတ်စွာဘုရားရှင်ကိုတော်တိုင်မိန့်ကြားတော်မူထားပါတယ်တရားရတာတရားချမ်းသာလေးကိုခံစားရုံနဲ့ကျင့်တဲ့နေရာမှာတော့မဟုတ်ဘူးဒါပေမဲ့အဲ့ဒီအဆင့်ကိုမဖြတ်သန်းမဲနဲ့နိဗ္ဗာန်ကိုမရောက်နိုင်ပိဋိပတ်တည်းဒုက္ခအဆက်ရှိတဲ့ချမ်းသာလေးကိုခံစားရမှဩဒီအဆင့်မှာတော့ဒီလောက်ချမ်းသာလေးခံစားနေရရင်တကယ်နိဗ္ဗာန်အစစ်ဟာဘယ်လောက်များချမ်းသာလိုက်မလဲဆိုပြီးတော့နိဗ္ဗာန်ကိုလိုချင်တဲ့စိတ်တွေလည်းထက်ထက်တန်တန်ဖြစ်လာပါတယ်။ဒါမှလည်းရှေ့ဆက်ပြီးတော့အာထုဖြစ်ပါတယ်။ဒါကြောင့်မေဖို့နိဗ္ဗာန်ဆိုတဲ့တရားဒုတိယမြတ်အထိမရတောင်းမှအောက်ထက်ဆုံးတရားအရသာတရားချမ်းသာလေးခံစားရဖို့တော့လိုအပ်ပါတယ်။တရားအာထုတိုင်းတရားရသလားဆိုတော့လည်းမရပါဘူး။တချို့ကဘာမှထည့်အတွက်မနေနဲ့တရားဆိုတာအာထုံရင်ရတာပဲမှတ်သားမှတ်ရှုတာရှုအာထုံတာအာထုံကျန်တာတွေတွတ်သူဖြစ်လာလိမ့်မယ်နဲ့ဒီလိုကြောတတ်ကြပါလေမြတ်စွာဘုရားရှင်ကတရားဆိုတာအာထုံတိုင်းမရပါဘူးတဲ့တပ္ပယတရားတွေညတ်တာမှတရားရပါတယ်အကြောင်းတရားတွေညီညွတ်မှတရားရပါတယ်အစဉ်ပြေမှတရားရပါတယ်တဲ့အခုတရားနာပိဋကများကတရားအထုံနေကြတာတရားရကြင်လားမရကြင်ဘူးလားရကျင်တယ်တရားရကျင်တယ်ဆိုရင်ဘာလုပ်ရမလဲအစဉ်ပြေအောင်လုပ်ရမှာပေါ့နော်အစဉ်ပြေမှတရားရမှာကိုရှင်းစကားနဲ့ဘာသာကြီးတသက်အသုံးနှုံးနဲ့ပြောရမယ်ဆိုရင်တော့မျှတာမှတရားရမှာပေါ့နော်လူတွေအခုဖြစ်လူတွေအများစုသုံးနှုံးနဲ့အများဆုံးသုံးနှုံးနဲ့စကားနဲ့ပြောရမယ်ဆိုရင်တော့အစဉ်ပြေမှတရားရမယ်တစ်ဖက်ကလည်းတရားအားထုတ်တစ်ဖက်ကလည်းရှင်ပြီးအောင်ကြိုးစားဓမ္မတရားရတာသွားသွားတယ်စားစားတယ်စရှိတရားချင်းရှုမှတ်တဲ့နည်းဘုရောရှုမှတ်နည်းလို့ခေါ်ပါတယ်တပ္ပယတရားတွေမျှတအောင်ပြုပြင်နေထိုင်တာစားတော့ဆင်ကျင်တာတွေဘုရောအာထုံနည်းလို့ခေါ်ပါတယ်သွားသွားတယ်စားစားတယ်စရှိတရားချင်းယုံနံဖြစ်တဲ့စရှိတရားချင်းရှုမှတ်တဲ့နည်းကိုလည်းအာထုံနည်းလို့ခေါ်မယ်ဆိုရတာပါပဲเนาะဒါမဲ့လို့ခုနတပ္ပယတရားတွေနဲ့အဓိပ္ပာယ်ချင်းကွဲပေါင်းအောင်ပြောမယ်ဆိုရင်တိပဋ္ဌာန်မှာလာတဲ့အတိုင်းဒီစနစ်နဲ့ရှုမှတ်တာကိုတော့ရှုမှတ်နည်းတပ္ပယတရားတွေမျှတအောင်ပြုပြင်နေထိုင်တာကိုတော့အာထုံနည်းရှုမှတ်နည်းတော့မှန်ပါရဲ့ဘုရားဟောဒေသနာအတိုင်းဒါပေမဲ့အာထုံနည်းကမမှန်ဘူးဆိုရင်လည်းတရားမရနိုင်ဘူးအာထုံဆိုတဲ့သကလုံးလေးနဲ့ပဲသုံးမယ်ဆိုရင်တော့လေတိပဋ္ဌာန်မှာလာတဲ့အတိုင်းဝိပဿနာယုံနာအာယုန်တွေကိုဖြစ်ဖြစ်မြင်အောင်ရှုနေတာကိုတော့အာထုံနည်းပေါ့တပ္ပယတရားတွေမျှတအောင်ပြုပြင်ဆင်ခြင်တာကိုတော့အာထုံပုံအာထုံနီးမှန်ယုံတယ်လေတရားမရသေးဘူးအာထုံပုံစနစ်ကြမှာလေတရားရနိုင်တယ်နော်ဒီနေ့ဟောမယ့်အစဉ်ပြေဖို့အဓိကဆိုတဲ့တရားကတရားကိုတကယ်အပြတ်အသတ်အာထုံမဲ့ယောဂီပုဂ္ဂိုလ်တွေအတွက်အဓိကထားပြီးဟောပြတာပါနော်မပြတ်တပြတ်အာထုံမဲ့ယောဂီတွေဟုတ်ရဲ့လားဟုတ်ပါပါမပြတ်တပြတ်တွေလည်းဟုတ်ပါတယ်ဟိုလိုအပြတ်ကြီးထိမရတော့မှတရားအရသာလေးခံစားရဖို့ဆိုတာကစိတ်ချမ်းသာရင်တော်ပါပြီတရားထုလို့မခွန်လေးပံမရရင်နေပါစေဒီဘဝမှာစိတ်ညစ်တာတွေကြောင့်စိတ်ဆင်းရဲတာတွေကြောင့်တော်ပါပြီဆိုပြီးတော့မပြတ်တပြတ်အထုတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီစိတ်ဆင်းရဲတာတွေစိတ်ညစ်တာတွေကြောက်ဖို့အတွက်တပ္ပယဖြစ်မှကိုရမှာပါနော်အဲ့တော့တကယ်အပြတ်အသတ်တရားရဖို့တရားရခြင်းတဲ့ပုဂ္ဂိုလ်အတွက်လည်းတပ္ပယတရားတွေကအရေးကြီးပါတယ်မပြတ်တပြတ်တရားရခြင်းတဲ့ပုဂ္ဂိုလ်အတွက်လည်းတပ္ပယတရားကအရေးကြီးပါတယ်တကယ်တမ်းဆိုရင်တော့တရားအထုတဲ့ပုဂ္ဂိုလ်မှတောင်မဟုတ်ဘူးတရားအမှုတွေပဲနဲ့အလိုသဘောနေတဲ့ပုဂ္ဂိုလ်လည်းစိတ်ချမ်းသာကိုယ်ချမ်းသာဖြစ်ခြင်းနဲ့ဆိုရင်တပ္ပယမျှတဖို့အရေးကြီးတာပါပဲတပ္ပယတရားတွေဘယ်နှပါးရှိတယ်လို့ကြားဘူးတော့တပ္ပယတရား9ပါးဆိုပြီးတော့ဝိသုဒ္ဓိမြတ်မှဆုထားပါတယ်သုံးမဟာဝါအထက္ခရမှာတော့တပ္ပယ4ပါးဆိုပြီးတော့ပြထားပါတယ်ဥစဉ်တို့အလုံးရွေ့ရွေ့နေကြတဲ့ပဋ္ဌာန်းပစ္စယနိဒေသပါဠိတော်ကြီးမှာတော့တပ္ပယ4ပါးပြထားပါတယ်။အဲ့ဒီတပ္ပယတရားတွေ9ပါး4ပါး4ပါးစုပေါင်းပြီးတော့မတူတဲ့အချက်တွေကြီးပဲရွေးထုတ်လိုက်မယ်ဆိုရင်တပ္ပယ9ပါးရှိပါတယ်။ အဲ့ဒီတပ္ပယ၉ပါးဒီကဒီနေ့တော့ဓမ္မတဝနာတပ္ပယလို့ခေါ်တယ်တပ္ပယတစ်ပါးအကြောင်းပဲဥစဉ်သူခေါ်ပါမယ်။ကျန်တဲ့တပ္ပယတွေကနောက်နေ့တွေမှာခေါ်တာပေါ့နော်။တရားတွေတပ္ပယ၉ပါးလုံးစုံပြီဆိုတော့မှ၉ပါးဟာဘာလဲဆိုတာဒီကုန်းပြန်ချုပ်ပေးပါမယ်။ဒီနေ့ခေါ်မယ့်တပ္ပယကဘာတပ္ပယတွေတို့ဓမ္မတဝနာတပ္ပယဓမ္မဆိုတာကတရားတဝနာဆိုတာကနာယူတာတပ္ပယဆိုတာကညှတာတာတရားနာညှတာတာကိုဓမ္မတဝနာတပ္ပယလို့ခေါ်ပါတယ်တပ္ပယဆိုတာညှတာတယ်တင့်တော်တယ်တဲ့တယ်အစဉ်ပြေတယ်ဒါအဓိပ္ပာယ်သဘောအနေနဲ့ပြောတာပေါ့သူ့ရဲ့စကားလုံးကဓာတ်ရိုက်ထွက်တဲ့တလုံးချင်းအဓိပ္ပာယ်နဲ့ပြောမယ်ဆိုရင်တော့ပဆိုတာမိမိအတွက်ပဆိုတာကွယ်ကွယ်ပြားပြားပြီးပြီးပြင်းပြင်းအာရဆိုတာဖြစ်ပေါ်လာတာတပ္ပယကိုတရဲ့ပရဲ့အာရရဲ့သုံးပုံပေါင်းအောင်မှာပေါ့နော်မျက်စီနဲ့မြင်တယ်မဟုတ်လား white board နဲ့မရေးတော့ဘူးเนาะအဲ့တော့တဆိုတာမိမိအတွက်ပဆိုတာကွယ်ကွယ်ပြားပြားပြီးပြီးပြင်းပြင်းထင်းထင်းရှားရှားအာရဆိုတာအခုပဲပြောတယ်မေ့ကုန်ပြီတဲ့ဖြစ်ပေါ်လာတာမိမိအတွက်ကွယ်ကွယ်ပြားပြားပြီးပြီးပြင်းပြင်းတက်တက်တာတာထင်းထင်းရှားရှားဖြစ်ပေါ်လာတဲ့သဘောကိုတပ္ပယလို့ခေါ်ပါတယ်သဘောပေါက်လောက်ပါတယ်เนาะကိုယ်အတွက်အကောင်းဆုံးဖြစ်လာတဲ့သဘောတရားလေးကိုတပ္ပယလို့ခေါ်တာပဲကိုယ်အတွက်အကောင်းဆုံးအနေထားလေးဖြစ်နေတာကိုပဲမျှတာတယ်တဲ့တယ်တင့်တော်တယ်အရှင်ပြေတယ်လို့ခေါ်ရတာပါနော်အဲ့တော့အများဆုံးသုံးထုံးတာကတော့မျှတာတယ်ဆိုတဲ့စကားလုံးနဲ့သုံးတာပေါ့နော်ဦးဇေတို့အဓိကအချက်တော့တပ္ပယဆိုတဲ့စကားလုံးနဲ့ပဲသုံးတော့ပါမယ်အဲ့ဒီလိုလေးသုံးရတာပို့ပြီးတော့အားရတယ်နော်အဲ့တော့တရားနာမှုမျှတာရမယ်တရားတွေအားထုတ်နေပြီးတော့ကိုယ်နဲ့မျှတာတဲ့တရားမနာရဘူးဆိုရင်ဘရောမှာတရားမရနိုင်ပါဘူးတရားနာတယ်ဆိုတဲ့အလုတ်ကလည်းမလုံမဖြစ်လုံရမယ်အလုတ်ပါပဲတရားသူတရားနဲ့ရတူတဲ့ပုဂ္ဂိုလ်တွေတရားနာတဲ့အလုတ်ဟာအင်မတန်အရေးကြီးတဲ့အလုတ်ပါတရားနာတယ်ဆိုတာတစ်ပင်ကိုရေလောင်းပြီးတာနဲ့တူပါတယ်ဒကမကြီးတော်ဆွေဆိုတဲ့ဟိုအမတ်တမျိုးစီတဲ့ပါတယ်မဟုတ်လားဘယ်ရောက်နေဒကမကြီးတော်ဆွေရဟုတ်ပါပါသူခိုင်းမှကြားလို့ထင်တယ်နော်အနုဂဟိတတုတ်တံမှာဟောထားတာပါချိန်မှောက်ခြင်းတရား၅ပါးနဲ့ဝိပဿနာဉာဏ်သစ်ပင်လေးကိုချိန်မှောက်ပါမယ်ဆိုပြီးတော့အဲ့ဒီထက်မှသုတနုဂဟိတသုတနဲ့ချိန်မှောက်ပေးရမယ်ဆိုတာတရားနာတာကိုပြောတာပါပဲအဲ့တော့သစ်ပင်လေးတွေရှင်သန်ကြီးထွားဖို့အပွင့်အသီးတွေဝေဝေးဆာဆာဖြစ်လာဖို့အတွက်လိုအပ်တဲ့အကြောင်းတရားတွေညာစွာထဲမှာတစ်ခုကရေလောင်းပေးဖို့ရေမလောင်းမဲနဲ့တိပိတိပင်ရှင်သန်ကြီးထွားနိုင်ပါမလားမကြီးထွားနိုင်ဘူးရေလောင်းကိုလောင်းပေးရမယ်ရေမလောင်းပေးဘူးဆိုရင်နေတန်လေတန်တွေခံရပြီးတော့ညွန့်ွန့်သိဆုံးသွားနိုင်တယ်ရေမရဘူးဆိုရင်မြေရဲ့အစီဩဇာကိုလည်းရေနဲ့ပေါင်းပြီးတော့မှစုပ်ယူရတာဖြစ်တဲ့အတွက်မြေစီဩဇာလည်းမစုပ်ယူနိုင်တော့ဘူးရေကရတဲ့အစီဩဇာလည်းမရတော့ဘူးအဲ့ဒီလိုနဲ့တိပင်ကတည်သွားရတာပါပဲအဲကြောင့်တိပင်ရှင်သန်ကြီးထားဖို့အတွက်ရေလောင်းဖို့လိုအပ်တယ်တဲ့ပင်မလားဆိုတော့မဟုတ်ဘူးเนาะလူစပင်တန်ရင်လို့ရှင်လေရေလောင်းရမှာပဲဥစဉ်တို့စပင်ကအများအဖြစ်အမြဲတမ်းတန်နေတာဒီနေ့ကတော့ဒီနေ့ပဲရိတ်ထားတာမဟုတ်လို့เนาะအဲ့ဒါသုံးလေးရက်လောက်နေလို့ရှင်စပင်ကတော်တော်လေးရှည်လာအဲ့ဒီခါကျတော့ဥစဉ်နဲ့ချိန်တော်တော်များများအနီးကပ်နေတဲ့ကပ္ပိယတခါလေးတယောက်ကဘာပြောလဲဆိုရင်အရှင်ဖြစ်အရှင်ပြားစပင်တော်တော်ရှည်လာပြီတဲ့ရေလောင်းလို့တဲ့စပင်ရှည်လာပြီရိုးရိုးမပြောဘူးနောက်ကစကလုံးကြီးကပါသေးတယ်ရေလောင်းလို့တဲ့ဟုတ်တယ်ဥစဉ်ကဖုန်းကြီးဆိုတော့ကောင်းရေလောင်းပြီးချိုးတာဘူးเนาะအချိန်တိုင်းဘယ်ချိန်မှချိုးချိုးရေလောင်းပြီးချိုးတာပဲအဲရေလောင်းလို့ပဲသမင်တန်တလားတော့မပြောတတ်ဘူးပေါ့နော်သမင်တန်မှုတွေလည်းရေလောင်းမှုလို့သလိုမိမိရဲ့ဝိပဿနာဉာဏ်လေးရှင်းသင်ကြီးထွားဖို့မက်ဖို့ဆိုတဲ့အပွင့်နိဗ္ဗာန်ဆိုတဲ့အသီးတွေပွင့်ပြီးလာဖို့အတွက်လေတရားနာခြင်းအပြင်ရေလောင်းပေးရမယ်တဲ့ဒါကအနုခိတတုတ်တမှာဓာတ်ရိုက်လာတဲ့ဥပမာပေါ့အပြင်မှာအလိုသဘောနည်းနဲ့ပြောမယ်ဆိုလို့ရှိရင်လေလူတိုင်းလူတိုင်းနေ့စဉ်နေ့စဉ်ရေမတောက်ရဘူးလားရေတောက်ရတယ်ရေလေးတောက်လိုက်ရတယ်ရေတန်တန်လေးတစ်ခွက်တောက်လိုက်ရတယ်ဆိုရင်အားရရှိသွားတယ်ခန္ဓာကိုယ်လည်းကြည်လင်လန်းဆန်းသွားတယ်စိတ်တွေလည်းကြည်လင်အေးချမ်းသွားတယ်တကယ်ရေတန်တန်လေးတောက်ဖို့ဟာအင်မတန်အရေးကြီးတယ်ဒီနေ့တစ်ခွက်ထဲတောက်အောင်လည်းကိုမလုံလောက်ဘူးနော်အာရုံသွားတိုင်းစိတ်ညှိုးနှွမ်းသွားတိုင်းအများနဲ့တောက်ပေးရတာပဲအဲ့ဒါရေတောက်တဲ့နေရာမှာရည်တန်တန်လေးဆိုပေမဲ့တချို့ကရည်အေးတန်တန်လေးတောက်တယ်တချို့ကလည်းရည်နွေးတန်တန်လေးတောက်တယ်တယောက်နဲ့တယောက်မတူဘူးပေါ့နော် တချို့ကရေအေးနဲ့တပ်ပါရဖြစ်တယ်တချို့ကရေလွေးနဲ့တပ်ပါရဖြစ်တယ်ပေါ့ရေအေးရေလွေးကြောင့်ပြောတော့တတိယတဲ့ဥစဉ်တို့ကိုရင်တုန်းကအသက်18နှစ်လောက်ကပေါ့လေမန္တလေးမှာတခါကြီးတယောက်ကရဟန်းတခါဖြစ်နေကျွတင်တတ်မှတ်ထားတဲ့တခါကြီးတယောက်ကသူ့ရက်ွက်ဥပုံနေတရားဝဲပြင်လို့သွားဟောပြရတယ်မနေ့တရားပေါ့ကိုနိုင်ကြီးဟောတာပါပဲအဲ့ဒါလည်းအဲ့ဒီတခါကြီးကလည်းသူ့အယူဆသူ့ပြီးကြုံနေသူပြောတာချက်မှာပေါ့ရင်နွေးနဲ့ဒီတရားဟောကန်ကြီးရင်နွေးလေးတောက်လို့ရှိရင်လေချောင်းရှင်းပြီးအတန်ကြီးတယ်တဲ့အဲ့ဒါနဲ့သူ့စကားနာထားပြီးတော့ရင်နွေးတောက်လိုက်တာအတန်ကိုမထွက်တော့ဘူးနော်တရားနဲ့တရားမတူဦးဇနဘိမ့်မှန်နေတော့ကပထမကျော်ပူဇော်ပဲလုပ်တော့လဲဒီတိုင်းပဲ3-4နာရီလောက်ထိုင်ပြီးတော့ဟိုကယတုလေးရွပါလေရွတေးတဲ့တည်းရွနေရွနေတော့ထိုင်ဆောင်နေရတော့ဘေးကလည်းပန်ကာလည်းဖွင့်ထားတော့အတန်ကဝင်သွားတာပေါ့အဲ့ဒါဟိုတကကြီးပြောခဲ့တဲ့စကားတတိယရတာနဲ့ဦးဇန်လေးကြီးတကတယောက်ကရေးအေးလာကဲ့ရတဲ့နဲ့မဟုတ်ဘူးရင်းလေးသွားယူရင်းလေးသွားယူဆိုတော့ရင်းလေးသွားယူတာအတန်ကိုမထွက်တော့ဘူးနော်တစ်ချက်တစ်ချက်ထွက်တော့လဲအတန်ကတုံနေတော့ဟိုပိတ်တက်ကြောက်ပြီးတော့တုံနေတယ်လို့ဘာလို့လို့ထင်နေရတာအမှန်ကတော့မဟုတ်ဘူးလေချောင်းမှကတ်ပြီးတော့ကိုတုံသွားတာတပ်ပါရမဖြစ်ဘူးရင်နှွေးနဲ့ဥစဉ်တော့ရင်းအေးလေးတောင်းလိုက်မှအတန်လေးလည်းကြီးသွားတယ်လူလည်းအားရှိသွားတယ်ဒါအတန်သုံးတဲ့နေရာမှမဟုတ်ဘူးအမြဲတမ်းလည်းဥစဉ်တော့ကရင်းအေးပဲတောက်တယ်တောင်ပေါ်မှာနေတဲ့ဆိုရင်လည်းစမ်းကြောင်တွေကရေချင်းအေးလုတ်ပြီးမတောက်ပါဘူးရေစစ်တယ်ဆိုရင်ပဲစစ်ပါတယ်တဘာဝစမ်းရည်တိုင်းအေးအေးလေးတောက်ပါတယ်ငယ်စဉ်ကလေးကလည်းရင်းအေးပဲတောက်ပါတယ်ကို့အတွေးခေါ်လည်းဘယ်လိုဖြစ်နေငယ်ငယ်လေးကလေးကရင်းနှွေးဆိုတာကမိတိုက်ပြီးတော့ဂျူလိုက်တာအငွေ့တွေပြန်သွားတာဒီတော့ရေထဲမှာပါတဲ့အစီဩဇာတွေဒီအငွေ့တွေလည်းပါသွားမှာပဲဆိုပြီးတော့ရေအေးရေနွေးတောက်ကုန်မတောက်ဘူးအစီဩဇာမရှိဘူးလို့ပဲစိတ်ကယူဆတာပေါ့နော်အာဟာရဓာတ်တွေကုန်သွားလောက်ပြီလို့ယူဆပြီးတော့ရေအေးပဲတောက်ပါလေနောက်တော့အတက်ကလေးရလို့ဥဒ္ဓဘောဇနာသင်္ခါကျံဖတ်ကြည့်လိုက်တော့ဟုတ်တယ်ရေနွေးပြီအစီဩဇာမရှိဆိုတော့ပါလာတယ်နော်အဲ့ဒါကို့အတွေးမှန်သွားတာပေါ့လေဘယ်လိုပဲဖြစ်ဖြစ်ပေါ့ရေအေးနဲ့မှဥစဉ်တော့လည်းသဗ္ဗယဖြစ်တယ်ဒီတော့ခန္ဓာကိုယ်အားရှိပြီးတော့စိတ်ကြည့်နဲ့လန်းဆန်းခြင်းနဲ့ဆိုရင်ဒီအေးတော့မှာပေါ့တချို့ကြတော့လေရင်နွေးလေးတောက်လိုက်မှကြည်လင်ပေါ်ပါလန်းဆန်းသွားတဲ့ပုံကလည်းရှိတယ်အပြင်းမာတာပူတာအတွင်းနဲ့ရောက်တော့အေးတယ်လို့ဆိုကြတာပဲရင်နွေးကြိုက်တဲ့လူတွေကလည်းနော်ဥစဉ်တော့ဖြင့်ရင်နွေးတောက်ပြီးနေကိုနေမနေတတ်တော့ဘူးအဲ့တော့တယောက်နဲ့တယောက်တပ်ပါရချစ်ပုံချင်းမတူပါဘူးရေသားမှလည်းပဲစမ်းချောင်းကရေရင်းကထွက်တဲ့ရေသားနဲ့ကိုတကုံမျိုးနဲ့ကထွက်တဲ့ရေရင်းကရေသားတူပါမလားမတူဘူးတဏျာနဲ့တဏျာရေချင်းကမတူဘူးအဲ့တော့အဲ့ဒီလိုပြောတော့ရှုပ်နေရှင်းရှင်းလင်းပြောမယ်ဆိုရင်ရေတံမှုပဲဆိုကြပါဘူးရေတံမှုမှလည်းတစိတ်တွေမျိုးမျိုးမရှိဘူးလားရှိတယ်တချို့ကြတော့လေကိုတစိတ်လေးနဲ့တပ်ပါရဖြစ်တယ်တချို့ကြတော့လေဒီတစိတ်လေးနဲ့တပ်ပါရဖြစ်တယ်တယောက်နဲ့တယောက်မတူဘူးနော်တယောက်တပ်ပါရဖြစ်တဲ့ရေတံတစိတ်ကတခြားတယောက်တည်းတော့တပ်ပါရဖြစ်ခြင်းမှဖြစ်မှာပါဒီတော့ကိုနဲ့တပ်ပါရဖြစ်တဲ့ရေတံကိုတောက်ယုံမယ်ပေါ့ခုနသစ်ပင်လေးရေလောင်းတဲ့နေရာမှာလေဒီတိုင်းပဲတချို့သစ်ပင်တွေကရေအေးအေးလေးလောင်းပြရတယ်။တချို့ပင်တွေဆိုရင်ရေခဲကြီးလောင်းမှရှင်သန်တဲ့ပင်တွေကိုရှိတယ်နော်။တချို့အိမ်တွေမှာဆိုက်ကြတာရှိတယ်ပင်လေနှင်းစီဆိုလားကန္တရနှင်းစီဆိုလားအဲ့ဒီနှင်းစီတစ်မျိုးကလေရေခဲကြီးလောင်းပြီးမှသူကမြန်မြန်ကြီးတာအပွင့်တွေပွင့်တာဒါကိုယ်တွေတွေ့ဘူးတာနော်။တချို့သစ်ပင်ရေခဲကြီးကိုကြိုက်တာရေခဲကြီးလောင်းပြရတယ်။တချို့သစ်ပင်ကြတော့လေရိုးရိုးကြီးပုံမှန်ရေအေးလေးလောင်းရုံနဲ့ရတယ်။တချို့တော့လေရေခန့်နှွေးနှွေးလေးလောင်းပြီးမှကြိုက်တဲ့ပင်လေးရှိတယ်တချို့ကြတော့လေမြေဩဇာရင်းနဲ့ရောနှောထားတဲ့ရေကိုလောင်းမှရတယ်တချို့သစ်ပင်တွေကြတော့လေဓာတုပိဒါသီဝါရီနဲ့ရောဆက်ပြီးတော့ရောဆက်ထားတဲ့ရေလောင်းပြီးမှရှင်သန်ကြည့်ထားတယ်သစ်ပင်တစ်ပင်ကတောင်းဆိုတဲ့ရေလိုအပ်ချက်ချင်းကလည်းတစ်ပင်နဲ့တစ်ပင်မတူညီကြဘူးပေါ့နော်အဲ့ဒီလိုပါပဲတရားတည်သောရေကိုအလောင်းခံမဲ့ပုဂ္ဂိုလ်တွေတရားတည်သောရေကိုတောက်သုံးမဲ့ပုဂ္ဂိုလ်တွေကလည်းတယောက်နဲ့တယောက်တောင်းတမှုချင်းလိုအပ်ချက်ချင်းမတူညီကြဘူးတချို့ကဟိုတရားလေးနဲ့တပ္ပယဖြစ်တယ်တချို့ကဒီတရားလေးနဲ့တပ္ပယဖြစ်တယ်တချို့ကဒီတရားပဲဟိုဆရာတော်ဟောမှတပ္ပယဖြစ်တယ်တချို့ကလည်းဒီတရားပဲဒီဆရာတော်ဟောမှတပ္ပယဖြစ်တယ်ဆိုတာမျိုးတွေရှိတယ်နော်အဲ့တော့ဘယ်ဆရာတော်ရဲ့ဘယ်တရားနဲ့ကိုယ်တပ္ပယဖြစ်မလဲဆိုတာကြုံမသိတဲ့အတွက်ကြောင့်ဆရာတော်ပေါင်းစုံရဲ့တရားတွေနားဖို့မလိုအပ်ဘူးလားလိုအပ်တယ်တို့နီးနဲ့ဟောတဲ့ဆရာတော်တရားမှနားမယ်တို့ခိုင်းကဆရာတော်တရားမှနားမယ်ဆိုရင်အဲ့လိုဆရာဆွဲခိုင်းဆွဲပုဂ္ဂိုလ်ဆွဲနီးဆွဲတွေနဲ့နားမယ်ဆိုရင်အဲ့ဒီကိုဆွဲထားတဲ့တရားကကိုနဲ့တပ်ပါရဖြစ်တယ်ဆိုရင်တော့တော်ပါသေးရဲ့တကယ်လို့တပ်ပါရမဖြစ်ဘူးဆိုရင်ကို့အတွက်အများကြီးနင့်နာမှာပေါ့တခြားဆရာတော်ဟောတဲ့တခြားဆရာတော်ဟောတဲ့တခြားတရားကိုနာမှကို့အတွက်ဓမ္မတဝနာတပ်ပါရဖြစ်ပြီးတော့တရားတွေ့ပြမယ်ရမယ်ဆိုရင်ကိုကမနာလိုက်မိတဲ့အတွက်တရားတွေ့ပြမယ်ရဖို့တရားအရသာတရားချမ်းသာခံစားဖို့အခွင့်အရေးတွေဆုံးရှုံးသွားမှာပေါ့ဒါကြောင့်ဆရာဆွဲပုဂ္ဂိုလ်ဆွဲ၊ခိုင်းဆွဲ၊နီးဆွဲ အစွဲမထားပဲနဲ့ဘယ်ဆရာတော်ဟောတဲ့တရားပဲဖြစ်ဖြစ်ယူယူသည်သည်နိလိသသာနာယူကြရမယ်တရားပေါင်းစုံနားလိုက်တော့တချို့သဘောတရားတချို့အချက်လက်မှာကြတော့ကိုဆရာတော်ဟောတဲ့တရားလေးနဲ့ကိုယ့်အတွက်အရှင်ပြီးသွားတာရှိတယ်တချို့ကြတော့လေဒီဆရာတော်ဟောတဲ့တရားနဲ့အရှင်ပြီးသွားတာမျိုးရှိတယ်မတူဘူးနော်ဝိပဿနာရှုမှတ်တဲ့နီလာမိုင်းဆိုင်ရာရှင်းကြားချက်မှလည်းတပ္ပယဖြစ်ပုံချင်းမတူဘူးစိတ်ဓာတ်အင်အားရယူတဲ့နေရာမှလည်းတပ္ပယဖြစ်ပုံချင်းမတူဘူးတခြားဆရာတော်တွေဟောတဲ့တရားတော်ကဒီလောက်ကြီးတန်ဝေကတွေမဖြစ်ဘူးသရာတရားတွေဒီလောက်ကြီးမဖြစ်ဘူးအဲ့ဒီဆရာတော်တွေဟောလိုက်တဲ့တရားနားလိုက်တော့မှတန်ဝေကညာနေအာကောင်းစွာဖြစ်လာတယ်သရာတရားတွေဝိရိယတွေပို့ပြီးတော့တက်လာတယ်ဆိုတော့မျိုးတွေရှိတတ်ပါတယ်ဒါတယောက်တည်းမူတွေဆွဲရမယ်လို့မဆိုလိုပါဘူးနော်ဆယ်ပါးဟော10ပါးစီကအား10မျိုးရတာလည်းရှိနိုင်တာပေါ့နော်ဒါကြောင့်မလို့တရားကိုစုံအောင်နားထောင်ရမယ်အစွဲလမ်းမထားနဲ့ခုကံမြင့်ကတော့စုံအောင်နားထောင်တယ်မလားဘာနဲ့တပ္ပယဆက်တယ်အကုန်လည်းတပ္ပယဆက်တာပဲလားအဲ့ဒါတရားကလည်းနှစ်မျိုးရှိတယ်အားပေးတဲ့တရားနီးပေးတဲ့တရားဆိုပြီးတော့ဘယ်နှမျိုးရှိလဲနှစ်မျိုးရှိတယ်တချို့တရားတွေကဘယ်လိုရှိရမလဲဘယ်လိုမှတ်ရမလဲဆိုတာကိုနီးပေးတာမဟုတ်ဘူးတွန်းအားပေးတာတန်ဝေကညာနေဖြစ်အောင်အားပေးတယ်တရားရီတက်လာအောင်အားပေးတယ်ဝရိယရီတက်လာအောင်အားပေးတယ်ဆန္ဒရီတက်လာအောင်အားပေးတယ်တရားဆန္ဒဝရိယရီထက်တန်းလာအောင်တန်ဝေကညာနေအားကောင်းလာအောင်အားပေးတဲ့တရားမျိုးကိုတော့အားပေးတရားလို့ခေါ်တယ်။အဲ့ဒီအားပေးတရားကလည်းကိုယ်နဲ့သဗ္ဗယညှပ်ဖို့လိုအပ်ပါတယ်။ကိုယ်နဲ့အရှင်ပြေဖို့လိုအပ်ပါတယ်။နိပေတရားဆိုတာကဘယ်လိုရှိရမလဲ၊ဘယ်လိုမှတ်ရမလဲ၊ဘယ်လိုချိန်နည်းမရလာရင်ဘယ်လိုနှလုံးသွင်းရမလဲ၊ဘယ်လိုဆင်ခြင်ရမလဲ။စသဖြင့်နိလန်းကိုညွှန်ပြတဲ့တရားကိုတော့နိပေတရားလို့ခေါ်ပါတယ်။တရားနာတယ်ဆိုတာကလည်းအဲ့ဒီရွယ်ချက်နှစ်ခုအတွက်နာတာပါပဲ။တရားတစ်ခုနာလိုက်တယ်ဆိုရင်ကိုယ်အတွက်သရဆန္ဒဝရိယအားရတံဝေကညာအားရတက်တလားမတက်ဘူးလားဒါစစ်စစ်ကြည့်ရမှာပဲတရားတစ်ခုနာပြီးရင်အားရင်လည်းတက်မှာအားမတက်ဘူးသာအောင်နီးရင်လည်းရမှာနော်အားရရင်ရသို့မဟုတ်နီးရရင်ရဒါမှမဟုတ်အားရောနီးရောနှစ်ခုလုံးရပေါ့ကိုကနှလုံးသွင်းဆင်ခြင်တတ်မယ်ဆိုရင်တော့အာပိတရားဟောပြီးဟောအာပိတရားကိုနာပြီးတော့လည်းနီးရခြင်းရတာပါပဲနီးပိတရားလေးနာပြီးတော့လည်းအားရခြင်းရတာပါပဲတကွာတော့နှစ်မျိုးလုံးရအောင်ယူရမှာပေါ့နော်အခုကံမြင့်တရားနာပိဋကဆရာတော်ဘောင်းဆုံးရဲ့တရားတွေຢာပေါင်းများစွာနာယူထားပြီးပြီဆိုတော့အားတွေလည်းတော်တော်ပြည့်ပြီမလားပြည့်ပြီကဲဒါသက်မဟုတ်တော့ပါဘူးနီးတွေလည်းစုံပြီမဟုတ်လားစုံပြီအားတွေလည်းပြည့်ပြီနီးတွေလည်းစုံပြီဆိုတော့ဘာပဲကြံတော့တော့ပေဖို့ပဲကြံတော့တာပေဖို့ကလူတွေဖို့ပြောတာမဟုတ်ပါဘူးကိလေသာသိဖို့ပြောတာနော်တရားဒီတလောက်နာတရားဒီတလောက်အထုပြီးတော့လောဘဖြစ်ချက်ရှိတယ်လောဘကအစွန်းထွက်ဒေါသဖြစ်ချက်ရှိတယ်ဒေါသကအစွန်းထွက်လောဘဒေါသလုံးဝမဖြစ်ရဘူးလို့တော့မဆိုလိုဘူးပေါ့နော်ပုထုဇဉ်အဆင့်မှာပဲရှိသေးတယ်ဆိုရင်ပုထုဇဉ်မှမဟုတ်ဘူးပေါ့လေယဟနာမရှိမရှိရတော့ဒါကိလေသာဆိုတာရှိကြတာကြီးပါပဲအဲ့တော့မလွဲမချောင်တာဒီမက်နဲ့အပြည့်မပဲတတ်သေးလို့ဖြစ်တောင်းမှပင်လေးမှုမှုလေးပဲဖြစ်ရမှာပေါ့ဘီလူကဟွန်းဒီလောက်တောင်တရားဒီနာနေပြီးတော့ဟွန်းဒီလောက်တောင်တရားဒီအထုံနေပြီးတော့အဲ့ဒီလိုကြည်ရလောင်ကြီးတော့လောဘဒေါသကြီးလို့ဖြစ်ပါမလားမဖြစ်ဘူးခုပဲပြောခဲ့ပြီလေအားဒီလည်းကြည်ပြီးနီးဒီလည်းစုံပြီးဆိုတော့ပေဖို့ပဲကြံတော့တယ်ဆိုတော့ကိလေသာသိအောင်ကြိုးစားကြရမှာနော်ကိုယ်စိတ်ကိုစိတ်ကြည့်ပေါ့လေငါကိလေသာဘယ်လောက်များသိသွားပြီလဲဆိုတာအဲ့ဒီလိုစဉ်းစားပြီးတော့သိအောင်ကြိုးစားကြရမှာပါပဲကိလေသာသိတာကလည်းနှစ်မျိုးရှိတာပေါ့လေငြိမ်းသိရဲ့ပြီးသေးရဲ့ဆိုပြီးတော့2မျိုးရှိတယ်ငြိမ်းသေးဆိုတာကတော့သမထဘာဝနာပွားပြီးတော့သေးတာပေါ့စိတ်ကလေးတည်ငြိမ်ပြီးတော့ကိလေသာဖြစ်မလာတာအဲ့ဒါကငြိမ်ပြီးတော့သေးတာပြီးသေးဆိုတာကဝိပဿနာပညာနဲ့ယုတ်တည်းရဲ့သဘောနန္ဒီရဲ့သဘောဖြစ်ချက်သဘောအနိစ္စဒုက္ခအနတ္တမမြင်မကောင်းမပိုင်ဆိုတဲ့သဘောဒီသဘောလေးတွေကိုသိခြင်းနဲ့ကိလေသာကတစ်ဖက်ကသိနေတာအဲ့ဒီငြိမ်သေးနဲ့တော့အာကုလို့မရဘူးပြီးသေးနဲ့မှအာကုလို့ရတယ်ငြိမ်သေးလေးနဲ့သေနေုံနဲ့တော့ကိလေသာကအမြဲပြန်မသေးပါဘူး။တိတိသေးမှကိလေသာကအမြဲပြန်သေးပါတယ်။အခုကံမြင့်ပိဋကကဘာနဲ့သေးနေတာလဲ။ငြိမ်သေးလေးနဲ့မသေးကြဘူးလား။သေရင်တော့ငြိမ်မှာပါပဲ။စုပ်လုံးမှမရတော့တာနော်။အဲ့တော့တိတိလေးနဲ့သေအောင်ကြိုးစားရမှာပေါ့။တစ်ခါတည်းရန်လဲငြိမ်သေးတစ်ခါတည်းရန်နဲ့တိတိနှစ်သေးလုံးနဲ့သေအောင်လုပ်ရမှာနော်။တိတိကြီးပဲအကုလုံးမဖြစ်ဘူး။သမထဝိပဿနာဆိုတာကခုလိုသာသနာဖျားလက်ချက်ကလေးကလည်းဒီလိုပါပဲယူကနတ္တနီးဆိုတာကသမထရောဝိပဿနာရောနှစ်မျိုးလုံးပွားပြီးတော့ကိလေသာတွေပြေအောင်တတ်တဲ့နီးပါပဲတချို့ကြတော့လေသမထသဒ္ဒနာကတော့ဘယ်လိုမှအမြင့်တက်တယ်လို့တော့မရပါဘူးเนา တချို့ကျတော့လေဝိပဿနာဉာဏ်ဤကဆိုပြီးတော့ဝိပဿနာတက်တက်နဲ့ပဲကိလေသာတည်အောင်တတ်သွားတာမျိုးရှိတယ်။ဝိပဿနာဉာဏ်ဤကဆိုပြီးတော့ဝိပဿနာတက်တက်အားထုတ်ပြီးမဲ့လေခုနပြောခဲ့တဲ့အနုဂဟိတသုတ်တံအမတ္တမြူသိဆိုတဲ့တရားထဲမှာတမထာနုဂဟိတဆိုပြီးတော့မြတ်စွာဘုရားကိုရတိုင်းခေါ်ကြားထားပါတယ်။တမထနဲ့လေဒီဝိပဿနာဉာဏ်ကိုချီးမြှောက်ပေးရမယ်တဲ့နော်။တမထဆိုတာကဒီပိုးမြင့်လေးတွေဖယ်ပေးတာနဲ့တူတာပေါ့။သစ်ပင်တစ်ပင်မှာရည်တွေတော့လောင်းပါရဲ့ခြံတွေလည်းခတ်ထားပါရဲ့ညောစာရင်းလည်းကြီးပါရဲ့ဒါပေမဲ့ပိုးမြင့်နေပြီအုံဖွဲ့နေတယ်ဆိုရင်လည်းတက်ပြန်ကြီးပါအောင်မလားမကြီးတော့ဘူးတမထပွားတယ်ဆိုတာကစိတ်မှရှက်ဖုံးနေတဲ့ကိလေသာအဲဒီကိလေသာပိုးမြင့်တွေကိုဖယ်ရှားနေတာတနည်းပြောရင်ကိလေသာပိုးတွေကိုတတ်နေတာလို့ပြောလို့ရတာပေါ့နော်တက်ပြန်ဆိုင်တဲ့ခါကျတော့ပိုးတတ်စေကြီးချမ်းချမ်းရဘူးလားချမ်းရတယ်ဝိပဿနာယောဂီတို့ရဲ့ဝိပဿနာတက်ပြန်လေးရှင်းတန်းကြီးသွားဖို့အပွင့်ပြီးတွေဝေစာဖို့လည်းပိုးတတ်စေချမ်းကိုချမ်းရမှာနော်ပိုးတတ်စေရပါတော့သမထနဲ့ပုဒ်သက်ချင်းရတာเนาะဟိုဥပမာထဲမှာဓာယအချင်းတော့ဒါပိုးမြင့်ဖဲတာကသမထပါရှေ့ပြီးပဒနာဉာဏ်ကိုနောက်ပြီးပဒနာဉာဏ်ကနေပြီးတော့အာကောင်လုပ်ပြတာကတော့ပုဒ်သက်ချင်းချမ်းတာဒီလိုဆိုထားတာပါเนาะဒါပေမဲ့ဥပမာဆိုတာကသူ့နေရာလေးနဲ့သူကိုလိုအပ်တယ်လို့သုံးလို့ရတာပေါ့ဟိုတုတ်တန်ဟောမယ်ဆိုရင်တော့လေဒါပုဒ်သက်ချင်းချမ်းတာဝိပဒနာပိုးမြင့်ဖဲချတာသမထတယ်လို့ပြောရမှာပေါ့အခုဓမ္မတော်နာတပ်ပါရတဲ့လူသဘောပြောတဲ့အခါကျတော့ပိုးမြင့်လေးတွေဖယ်ရှားတာသမထကိုသတိချမ်းသာသမထပြောလို့ရပါတယ်နော်။ဒါကြောင့်သမထဝိပဿနာနဲ့လွန်ထူပြီးတော့အားထက်ပါတယ်။ပစိုးဆင်းလေးတစ်ခုဖြစ်လာဖို့တကြတော့အတိုင်ကျိုးရဲ့အတိုင်ချီရဲ့အဖောက်ချီရဲ့နှခုမလိုဘူးလား။အဖောက်ချီကြီးပဲတက်တဲ့ဒုံကြီးဖြစ်လာပါမလား။မဖြစ်ဘူးအတိုင်ကျိုးရောအဖောက်ကျိုးရောနှစ်ခုလုံးလွန်ထူပြီးတော့ရှက်ပြီးတော့ဒီလိုအဆင်လေးတွေရဲရတာကိုအကွက်လေးတွေဖော်ရတာကိုအဲ့ဒီလိုပဲသမထကိုအတိုင်သဘောထားရင်ဝိပဿနာကအဖောက်ဝိပဿနာကိုအတိုင်းချီသဘောထားလို့ရှိရင်သမထကအဖောက်အဲ့လိုအတိုင်းအဖောက်ညီရမှာအတိုင်းအဖောက်ညီတယ်အတိုင်းအဖောက်ညီတယ်ဆိုတာအဲ့ဒါပြောတာနော်အတိုင်းနဲ့အဖောက်နဲ့တစ်ခုညီမှာဝိပဿနာရှိရှင်းနေတဲ့ခါတည်းကျတဲ့ဝိပဿနာဆိုတာကလည်းသူကနည်းနည်း6တဲ့သဘောရှိတာကိုယုံနာနေဖြစ်ဖြစ်တည်းနေကြည့်ပါဆိုတော့ကြာတော့တစ်ခါပြန်ကြတော့6တွင်းပြီးတော့ညီငွေပြီးတော့စိတ်ညစ်တယ်လို့ဒီတံဝေကညံကနေပြီးတော့ဒေါမနတလေးကူတော်တတ်တယ်ဒေါမနတကလည်းတံဝေကညံရောင်ဆောင်တတ်တာကိုအဲ့ဒီခါကျတော့သမထလေးပေါ်တော့မှစိတ်ကလေးကစူးစူးပြေးပြေးလေးဖြစ်လာတယ်ဘုရားကုံတော်လေးပွားလိုက်ကိလေသာကင်းစင်တော်မူသောမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားဆိုပြီးတော့ဘုရားရဲ့ကုံတော်လေးတတိယလိုက်တဲ့ဆင်စိတ်ကလေးကတခါစူးလာတာပေါ့နော်ဓမ္မမုတ်တတော်ရီအာလုံးကြမ်းမှချမ်းသာကြပါစေကိုယ်ကဝိပဿနာဆိုတာကပရမတ်ကြီးပဲရှိတာ ਊ ပရမတ်ကြီးပဲရှိနေလို့6တွေ့နေကိုယ်စိတ်ထဲမှာ6တွေ့တယ်လို့ဖြစ်လာတဲ့ဆင်ပညာကိုအာရုံပြုပြီးတော့မေတ္တာလေးပို့လိုက်ရတယ်တတဝါအာလုံးကြမ်းမှချမ်းသာကြပါစေကိုယ်နဲ့အာထုပ်ဖို့အာထုပ်ပဲယောဂီပုဂ္ဂိုလ်ကြီးချမ်းသာကြပါစေစသည်အဖြင့်အဲ့ဒီလိုမေတ္တာလေးပို့လိုက်တဲ့ဆိုရင်လေစိတ်ကလေးကစူးပြေးပြီးတော့တရားတရားလေးကြီးတက်လာကြတာပေါ့နော်။ဒါကြောင့်သမထယဝိပဿနာကနှစ်မျိုးလုံးကတော့ပွားရမှာပါပဲ။ငြိမ်သီနဲ့ရောသိသီနဲ့ရောသိအောင်ကြိုးစားကြရမှာပါပဲ။ခုယောဂီတို့ကသိသီနဲ့ပဲသိကြမှာလေဆိုတော့အိမ်မှာဖျားမရှိခိုးတော့ဘူးလား။ဖျားရှိခိုးတဲ့ဆိုတာငြိမ်သီနဲ့တတ်နေတာနော်။ငြိမ်သီနဲ့သိအောင်တတ်နေတာမေတ္တာရောမပို့ဘူးလား။ဘလို့ပို့တာလဲ။ဘယ်သူမှပါပါသေးလား။အဲ့မေတ္တာလေးပို့နေတယ်ဆိုတာလည်းသမထပါပဲဒီသမထလေးကလည်းတန်စာဆင်ပေးရမှာပဲเนาะအဲ့ဒါမှတရားထောက်ရလည်းပြောစရာကောင်းတာတစ်ခါတည်းကျတော့အာနာပါနတစ်ခုတည်းကိုပဲဒီတိုင်းပဲဝိပဿနာယုံနံဖြစ်တဲ့သဘောမြင်အောင်ရှုနေရင်တမျိုးအဲ့လိုမျိုးပဲနဲ့စိတ်ကလေးတည်နေအောင်သမထပုံစံလေးနဲ့ရှုရတဲ့ခါကျတော့စိတ်လေးအီးခန္ဓာကိုယ်တစ်ခုလုံးလည်းအေးတက်ကလေးပြန်ပြီးတော့အရသာလေးရှိသွားတာလေလေးကွာယူချမျိုးချလိုက်လို့ရှင်ကိုလူလူနင်းဩစာရှိနေတာเนาะအဲ့ဒီလိုမျိုးအာနာပါနတစ်ခုတည်းကမှသမထပုံစံလေးနဲ့ရှိတဲ့အခါမျိုးလည်းရှိရတယ်ဝိပဿနာပုံစံမျိုးရှိတဲ့အခါလည်းရှိရတာပေါ့လေဝင်ဝင်နဲ့ထွက်ထွက်တယ်လို့တာမန်လေးသိနေတော့သမထဖြစ်ဖို့ကပုံများတာပါနော်နောက်ဒီမှာထိမှုသဘောနဲ့ပတ်သက်တဲ့ယုံနံဖြစ်ချက်ကိုမမြင်မဲနဲ့ဝင်သွားတယ်ဆိုတဲ့သဘောလေးထွက်သွားတယ်ဆိုတဲ့သဘောလေးဒီလောက်လေးပဲပြီးတယ်ဆိုရင်ဒါသမထသဘောပဲရှိသေးတာနော်ဒါအဲ့ဒါလေးကလည်းအမြဲတမ်းအရသာရှိပါတယ်ခုနယုံနံသဘောလေးတွေကိုစူးစိုက်ပြီးစဉ်းစားမိတော့ပဲနဲ့ဝင်ဝင်နဲ့ထွက်ထွက်တယ်ရိုးရိုးလေးရှုနေအပောင်ပေါ့လေပုံမှန်တဲ့နေနေလေးအားလေးထည့်ပြီးတော့ရှူလိုက်တဲ့အခါမှာအောက်ဆီဂျင်တွေလည်းအပြည့်ဝရပြီးတော့အုံနောက်တွေလည်းကြီးနှလုံးသွေးတွေလည်းကြီးပြီးတော့စိတ်လန်းဆန်းသွားတာမျိုးလည်းရှိသေးတယ်နော်။ဟိုယုံနံဖြစ်ပြတဲ့ဘောတွေတော့သိချင်မှသိမယ်မသိပေမဲ့စိတ်အားကတော့တော်တော်ရှိပါပါတယ်။ဒါကြောင့်သမထကလည်းပွားရမှာပါပဲ။ဒါကြောင့်ဆွေလိုက်ပါတရားနာခြင်းရည်ရွယ်ချက်လေးမမေ့အောင်တရားနာလျင်အာသေဝင်နီးမြင်တရားမည်တရားနာလျင်အာသေဝင်နီးမြင်တရားမည
်တရားနာလျင်အာသေဝင်နီးမြင်
မြတ်စွာဘုရားရှင်လက်ထက်တုန်းကအရှင်သာရိပုတ္တရာမထေရမြတ်ကြီးမှာတပည့်တစ်ပါးရှိတယ်တပည့်ယဟန်တစ်ပါးရှိတယ်သူကရှေပရိနေဘွားကနေသင်္ကန်းဝတ်လာတာဆိုတော့ဥစဉ်ရှိလို့ပဲဆိုကြပါစို့ဒီဝိထုလေးကတော်တော်များများကြားပူပြီးသားပါနော်အဲ့တော့ဥစဉ်ရှိကအရှင်သာရိပုတ္တရာမထေရမြတ်ကြီးထံမှာရှင်သာရိပုတ္တရာမထေရမြတ်ကြီးကသူ့ရဲ့တပည့်ဥစဉ်ရှိကိုကမ္မထမ်းပြီးတော့ဘာကမ္မထမ်းပြီးတဲ့တော့မတည့်ဟုတ်ပါလားသိနေပြီနော်ဘာလို့အတုပကမ္မထမ်းပြီးရတယ်လဲဆိုတော့ဥစဉ်ရွှေလေးကအတက်ကလည်းငြိသေးတယ်ရုပ်ကလေးကလည်းသိချောတယ်အရွယ်ကလည်းငြိရုပ်ကလည်းချောဆိုတော့ဒီလိုအရွယ်ဒီလိုရုပ်မျိုးမှာဒီလိုရုပ်မျိုးရှိတဲ့ပုံစံတွေမှာတဏှာယာကအဖြစ်များတယ်ယာကအဖြစ်များတယ်ဒီတော့ယာကကိုပယ်ဖို့ဆိုရင်တော့အတုပဘာဝနာပွားရမယ်လို့လည်းမြတ်စွာဘုရားကဟောထားတယ်ဆိုတော့သူအတုပကမ္မထမ်းပြီးတာကောင်းတယ်ဆိုပြီးတော့အတုပကမ္မထံရှုပွားပုံရှုပွားနည်းလေးပြောပြလိုက်။ဒါနဲ့ဥစဉ်ရှိလေးကကမ္မထံယူပြီးတော့တောထဲမှာဝါရင်သုံးလသွားအားထုတ်တယ်။ဝါကျွတ်တော့လေဝါကျွတ်တော့ရှင်သာရိပုတ္တရာမထေရမြတ်ကြီးစီပြန်လာပြီးတော့ရှောက်တယ်။ဘာတရားတွေမှဘာတရားမှမရဘူး။တရားတွေပြန်နေစရာအသာထားလိုက်ပေါ့။တမာတိလေးတောင်မရပါဘူးတဲ့။စိတ်ပြင်းရင်မှုလေးတောင်မရဘူး။အဲ့ဒါနဲ့ရှင်သာရိပုတ္တရာမထေရမြတ်ကြီးကငါကမ္မထံပြီးတာလူနေလို့ချင်မှရဲ့ဆိုပြီးတော့ကမ္မထံကိုပြည့်စုံအောင်ကြည့်ပြီးတော့ပြောလိုက်တယ်သွားအားထုတ်၃လ၅ရက်လောက်နေတော့ပြန်လာပြန်တယ်အရှင်ပြဘာမှမထူးဘူးအဲ့ဒါနဲ့ဥပမာဥပမေယအကြောင်းကျိုးလေးနဲ့သုံးအောင်ထပ်ပြီးတော့ကမ္မထာဖြည့်ဟောလိုက်ပြန်တယ်သွားအားထုတ်တယ်၃လ၅ရက်လောက်နေတော့ပြန်လာတယ်ဘာမှမထူးဘူးအဲ့ဒါ၃ချိန်လောက်ပြန်လာတဲ့အခါကျတော့ဧကန္တဥပ္ပိရှိဟာသာဝကဝိနည်းယသာဝကချွင်ကျွတ်မဲ့ပုဂ္ဂိုလ်တော့မဟုတ်တော့ဘူးဘုရားဝိနည်းဘုရားချွတ်မှကျွတ်မဲ့ပုဂ္ဂိုလ်ဖြစ်လာတယ်ဒီတော့ဘုရားစီခေါ်သွားမှာပဲဆိုပြီးတော့အရှင်သာရိပုတ္တရာမထေရမြတ်ကြီးကဥစဉ်ရွှေကိုမြတ်စွာဘုရားစီခေါ်သွားပါတယ်မြတ်စွာဘုရားတရားတပည့်တော်အတုပါကမ္မထံပြီးတာဘာတွင်၃လနောက်ထပ်ပြန်လာတာနဲ့ဆိုတော့၄လ၄လလုံးသမာဓိလေးတောင်မရပါဘူးဆရာမြတ်စွာဘုရားရှင်ကပဲဘုရားတပည့်တော်အပ်ပါတယ်အဲဒီတော့မြတ်စွာဘုရားရှင်ကလည်းပြောပါတယ်မိန့်တော်မူပါတယ်ခြေတသာရိပုတ္တရာတတဝဝိနည်းရည်ရဲ့အလိုဆန္ဒစစ္စာတရားကိုသိတယ်ဆိုတာတတဝဝိနည်းရည်ရဲ့အလိုအကျိုက်ဇယိုက်ကိုသိတယ်ဆိုတာလေးသိချင်းတဲ့ကဘာတသိမ့်ပါလုံးပါရမီတော်တွေကိုဖြည့်ကျင့်ပြီးတော့တပ္ပိညုတဉာဏ်တော်ကြီးကိုရထားတဲ့သမ္မာသမ္ဗုဒ္ဓဘုရားရှင်တွေရဲ့အရာသာဖြစ်ပါလေဗုဒ္ဓနာယေဝဝိတယောတဲ့ဘုရားအရာပဲတဲ့ယောဂီပုဂ္ဂိုလ်ရဲ့စစ္စာတရားကိုသိတယ်ဆိုတာဘုရားအရာပါပဲဒီလိုဆိုတော့ထင်ရှားကြီးပေါ့နော်မြတ်စွာဘုရားကလည်းတော်တော်ကြွားတာပဲလို့ကြွားတာဟုတ်ရဲ့လားပါလို့တာအမှန်နေပြောတာပါနော်ရထဲမှာလည်းပြောတာမလားကြွားတာမဟုတ်ပါဘူးအမှန်တိုင်းပြောတာပါဆိုပြီးတော့နော်ဒါပေမဲ့အဲ့ဒါရထဲပြောတာကတမင်တမျိုးရဲ့ပြောတာပါဒီမျက်စောပြတော့တကယ်ကိုအမှန်တိုင်းပြောတဲ့ဆိုမလိုအပ်ဖက်နဲ့ပြောတာမဟုတ်ဘူးဒီအကြောင်းလေးသိရတဲ့အခါမှာဒီအကြောင်းလေးကိုကြားလိုက်ရတဲ့ပုဂ္ဂိုလ်မှလည်းမျက်စောပြကိုကြည်ညိုတဲ့တရားတရားတွေပေါ်လာတယ်နောက်ပြီးတော့ဥစဉ်ရွှေလေးကလည်းဘယ်ကနေနားထောင်နေတာဆိုတော့ဩငါဆရာကငါ့ကိုလေးလာကမ္မထမ်းပေးထားတာလေးလာလုံးကမှဘာမှမထူးဘူးဒါငါအလိုဆန္ဒမသိလို့ပဲမြတ်စွာဘုရားကတော့ငါအလိုဆန္ဒသိကြတယ်ဒါဆိုရင်ဖျားပေးတဲ့ကမ္မထမ်းလေးငါအထုတ်လိုက်တာတရားရတော့မှာပဲဆိုပြီးတော့ပျော်မသွားဘူးလားပျော်သွားတယ်တရားတရားကြီးဖြစ်လာတယ်ဆန္ဒကြီးတက်လာတယ်ဝိရိယကြီးလည်းအရှင်သင်ဖြစ်လာတယ်အထုတ်မယ်ဖျားပေးတဲ့ကမ္မထမ်းဆိုတော့ငါအထုတ်လိုက်တခဏလေးနဲ့ရသွားမှာပေါ့ဒီလိုစိတ်ကြီးဖြစ်လာတာပါတစ်ဖက်သားရဲ့အကျိုးစီးပွားအတွက်မြတ်စွာဘုရားကမိန့်တော်မူတာနော်ဒီလိုမိန့်တော်မူတာကြီးအများကြီးရှိပါတယ်ဖះကုံတော့ကိုးပါဆိုတာကဖះဟောလို့ပြီးတာပဲမဟုတ်လားဖះကဖော်ထုတ်ပြီးလို့ပြီးတာဒါကိုသိပြီးတော့တတဝဝိညာဉ်ကြီးငါဖះရဲ့ကုံတော့ကိုပွားများကြပါသည်အကျိုးကြီးရကြပါသည်ဆိုပြီးတော့ဒီအာတယာနုတယာဉာဏ်ပေါ့လေတတဝဝိညာဉ်ကြီးရဲ့အလိုဆန္ဒအစ္ဆာတရားဓာတ်ခံစရာအကျိုက်ကိုသိတဲ့ဉာဏ်တော်ကြီးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဒီကုံတော်လေးပွားနေမယ်ဆိုရင်လည်းဉာဏ်ကြီးလည်းထက်လာမှာသူတစ်ပါးရဲ့အလိုဆန္ဒတွေကိုလည်းဟိုအဘိညာဉ်တစ်ခုမျိုးမဟုတ်တော့မှအထိုက်လျောက်တော့သိလာမှာနော်မသိချင်ဘူးလားသူများစိတ်ကိုပြီးချင်းအဲ့ဒီကုံတော့ပွားပြီတော့เนาะအတယနုတယဉာဏ်တော်ကြီးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားတတဝဝိနည်းရည်အလိုဆန္ဒအစ္ဆာတယဇယိုက်အကျိုက်ဝါဒနာဉာဏ်တွေကိုထိုးထွင်းပြီးတော့သိမြင်တော်မူသောမြတ်စွာဘုရားဘယ်သူဟာဘယ်လိုစိတ်ထားရှိတယ်ဘယ်လိုဓာတ်ခံရှိတယ်ဘယ်လိုဇယိုက်မျိုးရှိတယ်ဘယ်လိုအကျိုက်မျိုးရှိတယ်ဘယ်တရားလေးဟောရင်တော့တရားဒီတရားနဲ့ရသွားနိုင်တယ်ဆိုတာကိုထိုးထွင်းပြီးသိမြင်တော်မူသောမြတ်စွာဘုရားဆိုပြီးတော့ဒါလေးခေါင်းတည်လိုက်ပြီးတော့ကိုးသိထားတဲ့ဝိထုကြောင့်ဒီအဖြစ်ချက်တွေတာရကကြီးနဲ့ရှင်းတွဲပြီးပွားလိုက်မယ်ဆိုရင်တဏှာကြီးပွားတော့မကုန်ပါဘူးเนาะအဲ့လိုပါလို့ရှိရင်သူနဲ့သိတာမသိတာသာသာဖះကိုကြည်ညိုတဲ့စိတ်တရားတရားတွေအားကောင်းပြီးတော့ပီတိပဒတိလို့ခေါ်တဲ့နှစ်သက်ဝမ်းမြောက်မှုတွေငြိမ်းအေးမှုတွေဖြစ်လာမှာပါပဲ မျောတမင်မျောလင်းမတောင်းတပြင်မယ်လို့လဲလောကီကောင်းကျိုးတွေလဲအလိုလိုဖြစ်လာမှာပါပဲသူစဉ်တော့ဉာဏ်ဤထက်မြက်လာမှာသိကြတယ်နော်သူတစ်ပါးရဲ့ယုံကြည်လေးစားအာထာအာကုမှုကိုလည်းခံရမှာပါပဲဒါလောကီအကျိုးနဲ့မလုံးပြီးပွားခိုင်းတာမဟုတ်ပါဘူးသဘောပြောတာပါနော်မြတ်စွာဘုရားကကြွားတာမဟုတ်ပါဘူးတတဝဝိညာဉ်ဉာဏ်ရှိရင်ရှိတယ်လို့အသုံးပြုတတ်ဖို့စေဖို့ပေးတာပါအဲ့ဒါနဲ့မြတ်စွာဘုရားရှင်ကဒီဥသင်းရွှေကိုဘာတရားလေးနဲ့ဘာကမ္မထံလေးပေးရမလဲလို့စဉ်းစားလိုက်တဲ့အခါကျတော့ဒီဥသင်းရွှေဟာလွန်ခဲ့တဲ့ဒီဘဝမှာလည်းရွှေပရိနိယေသာလွန်ခဲ့တဲ့ဘဝ900လုံးနဲ့အကြမ်းမ်းရှိဘဝမချာဇက်တိုက်ဘဝ900လုံးလုံးရွှေပရိနိယေဖြစ်ခဲ့ဘူးလေရွှေပရိနိယေဖြစ်ခဲ့တော့ရွှေပဲကိုင်နေဘူးတာပေါ့ရွှေနဲ့လှုပ်ရှားတဲ့ပန်းလေးတွေလက်စွပ်တွေလက်ကောက်တွေလက်စွပ်တန်းစားတွေစသဖြင့်ချင်းပေါ့ရွှေနဲ့လှုပ်ရှားတဲ့အဆင်တန်းစားတွေကိုပဲကိုင်တွယ်မှုများခဲ့တယ်ဒီတော့ရွှေအကင်တွေများခဲ့တဲ့ဒီဝိနည်းကိုတော့ရွှေနဲ့ပတ်သက်တဲ့ကမ္မထံလေးပြမှရမှာပဲမနာပမေဝတ္တကမ္မထာဏတပ္ပယံတဲ့ဒီဥစဉ်ရွှေအတွက်မနာပကမ္မထံကတပ္ပယဖြစ်တယ်တဲ့ဒီတော့ဒီစကားလေးကြည့်ပြီးတော့ကမ္မထာဏတပ္ပယကမ္မထံတပ္ပယလို့ပြောမယ်ဆိုရင်ရတာပဲနော်ဒါပေမဲ့ဒီဓမ္မတဝနတပ္ပယဆိုတဲ့အထက်မှာဓမ္မဆိုတဲ့အထက်မှာဒီဒေသနာဓမ္မရဲ့ကမ္မထာဏဓမ္မရဲ့နှမျိုးလုံးပါတာပေါ့ခေါ်တဲ့တရားကလည်းညှတ်တတ်ရမယ်ကျင့်နေတဲ့ကမ္မထံဓမ္မကလည်းညှတ်တတ်ရမှာလို့အဲ့တော့အဲ့ဒီစကားလေးဦးဇင်းကသိတဲ့ဘောကြတယ်မနာပမေဝတ္တကမ္မထာဏံတပ္ပယံသူ့အတွက်မနာပကမ္မထံကညှတ်တာတယ်တပ္ပယဖြစ်တယ်အစဉ်ပြေတယ်တဲ့မနာပဆိုတာဘာလို့သူနဲ့တွေ့ရတဲ့ကလေးနဲ့ရှင်တော့သဘောပေါက်မှာပေါ့အမနာပဆိုတော့သိရမှာလားဘာလို့အမနာပဆိုတာမနာပဆိုတာနှစ်သက်တာမျက်နှူတာအဆိုတော့မပေါ့မနှစ်သက်စရာမမျက်နှူတာမနှစ်သက်တာဤမမျက်နှူတာဤမကြည်နတ်တာဤမကြိုက်တာဤကိုပြောတာကိုအမနာပပြောတယ်လို့ခေါ်တာနော်သူများကြောင့်အမနာပပြောတယ်ဆိုတာမကြိုက်တာဤပြောတာကိုပြောတာအဲ့တော့မနာပဆိုတာနှစ်သက်တာနှစ်သက်မျက်နှူတာအဆိုတော့အာလိနဲ့ထိုင်တော့အမနာပမနှစ်သက်မမျက်နှူတာပေါ့အဲ့တော့ဒီဥသိရွှေဟာနှစ်သက်မျက်နှူဖြာကောင်းတဲ့ကမ္မထာန်းလေးနဲ့သဗ္ဗယဖြစ်တယ်တဏှာမှာကင်ခဲ့တဲ့ကလည်းမနာပပစ္စည်းပဲကင်ခဲ့ရတာကိုရွှေဆိုတာကမနာပပစ္စည်းပဲเนาะမနာပပစ္စည်းတွေနဲ့အကျိုးပေးခဲ့တာလေမနာပစိတ်ထားတွေထားခဲ့လို့မနာပအပြောတွေပြောခဲ့လို့မနာပအလုပ်တွေလုပ်ခဲ့လို့ပါမနာပကုသိုလ်တွေလုပ်ခဲ့တော့မနာပအကျိုးတွေပေးတာပေါ့เนาะအဲ့တော့အတွေ့အပြောအလုပ်ဆိုတာတွေထဲမှာဒါနသီလဘာဝနာဆိုတဲ့ကုသိုလ်တွေလည်းပါတာပါပဲကုသိုလ်ပြုခြင်းကလည်းမနာပပစ္စည်းတွေနဲ့မနာပကုသိုလ်ပြုခဲ့ဆိုတော့အကျိုးပြီးတော့လေမနာပအကျိုးတွေပေးတာပေါ့ဆံပြင်းနေပေါ့ပစ္စည်းဥစ္စာချမ်းသာတဲ့ရှုထောင့်လေးတစ်ခုပဲကြည့်မယ်ဆိုရင်လောကမှာချမ်းသာတာချင်းအတူတူတချို့ကြတော့ငပိရောင်းပြီးတော့ချမ်းသာတာရှိတယ်တချို့ကြတော့ရွှေရောင်းပြီးတော့ချမ်းသာတာရှိတယ်ငပိရောင်းပြီးချမ်းသာတာနဲ့ရွှေရောင်းပြီးချမ်းသာတာဘယ်ဟာကောင်းလို့တော်တော်ကောင်းကြိုက်တယ်နော်ဟုတ်တယ်ပေါ့ငပိရောင်းပြီးချမ်းသာတာပတ်စံတော့ချမ်းသာပါရဲ့နေ့စဉ်ငပိနဲ့ရှုနေရတော့ခန္ဓာပဒါရနှကောင်းလေးနဲ့ပြက်တာပဲတချို့ဆိုဘာနှမကူမရတော့ဘူးကဲနော်ခေါင်းကြီးကြိုက်တာမူတာမော်တာစသဖြင့်ဖြစ်ပေါ်လीယောဂတွေပါဖြစ်တာပဲရင်းတွေးနေရတာလဲမနာပမဖြစ်ဘူးဟိုကြက်တိမရှိလို့ဆိုတော့မကောင်းတော့ပါဠိလိုလိပြောလိုက်တာကောင်းတယ်အဲ့တော့မြင်ရတာကလည်းမနာပမဖြစ်ဘူးအနတ်ကလည်းမနာပမဖြစ်ဘူးဒါတော့ယောဂီတို့ကမနာပအကျိုးလိုချင်လားအမနာပအကျိုးလိုချင်လားမနာပအကျိုးလိုချင်မနာပအကျိုးလိုရင်မနာပစိတ်ထားမွေမနာပပြောတယ်ပြောမနာပလုပ်တယ်လို့အမနာပအပြေစိတ်တွေလုံးဝအဝင်မခံနဲ့နော်အမနာပစကားနှုတ်ခဲလုံးဝအဝင်မခံနဲ့အမနာပအပြုမူတွေကိုယ်တွေလုံးဝအဝင်မခံနဲ့ဒါဆိုရင်တရားရတဲ့ဘဝမှာလည်းပဲမနာပကမ္မထံလေးနဲ့မရဘူးလားတရားရတာချင်းတရားရတာကလည်းအမနာပကမ္မထံနဲ့တရားရတာရဲ့မနာပကမ္မထံနဲ့တရားရတာရဲ့လို့နှစ်မျိုးရှိတာကိုဆိုပါတော့အတုပကမ္မထံဆိုရင်ဒါအမနာပကမ္မထံပေါ့နော်အတိပ္ပာယ်ဆိုတာစိတ်သက်စရာမျက်နှာကြံမှမရှိဘဲအယောစုကြီးတွေအပုပ်အပွားကြီးတွေဒါတွေရှုပြီးတော့သူကတရားရတာတရားတော့ရပါရဲ့ရှုရတာကအပုပ်အပွားကြီးကြီးပဲနော်အဲ့တော့ဝါအာနာပါနကမ္မထာန်လေးနဲ့တရားရတဲ့ပုဂ္ဂိုလ်ကြတော့ကဲအာနာပါနကိုဝင်လေထွက်လေလေးပဲရှုနေရတာဘာများအမနာပါဖြစ်စရာရှိတော့မရှိဘူးနှာခေါင်းပိတ်နေတော့တမျိုးပေါ့နော်အဲ့တော့ဒီမြတ်စွာဘုရားရဲ့စကားမှာကတည်းကပါပြီးတာနော်မနာပမေဝတ္တကမ္မထာန်တပ်ပံရဒီဥစဉ်ရှိမနာပကမ္မထာန်နဲ့ပဲတပ်ပံရဖြစ်တယ်တဲ့ယောဂီတို့လည်းမနာပကမ္မထာန်လေးနဲ့ပဲတရားရခြင်းနဲ့ဆိုရင်ဒါမနာပအလုပ်တွေလုပ်ရုံပါပဲเนาะအဲ့ဒါသူကရှေးပိန်တဲ့ဘွားကလာတယ်ဆိုပြီးတော့သူ့ကိုတော့ဘာကမ္မထာန်ပြရမယ်ဆိုတာသိသွားပြီဒါနဲ့ရှင်သာရိပုတ္တရာကိုမြတ်စွာဘုရားကပြောတယ်သာရိပုတ္တရာ ်သင်လေးလလုံးလုံးပင်မအောင်လုပ်တာသင်ရဲ့လေးလလုံးလုံးပင်မအောင်လုပ်တာခံရတဲ့ဒီဦးဇင်းရှိကိုငါဒီပညာနေတဲ့နဲ့ရဟန္တာပြန်လုပ်ကြလိုက်မယ်တဲ့ကိုဒီညမှာလည်းကြွားတယ်လို့ထင်နေရတာပေါ့နော်ဦးဇင်းတော့ငယ်ငယ်ကတိတ်အတိညာမကြည့်ဆုံးသေးမြတ်စွာဘုရားလည်းတိတ်ခုံဖော်တာပဲလို့ထင်ခဲ့မိတာမှန်ကတော့မဟုတ်ဘူးနော်ဒါမြတ်စွာဘုရားကိုဦးဇင်းရှိတယ်လဲအားတက်သွားအောင်ပါတာပါပဲဘုရားရဲ့တကူကိုလည်းသိမြင်သွားအောင်ပေါ့နော်အဲ့ညမှာလည်းကောက်ချက်လေးဒီသကလုံးလေးတလုံးကြီးနှလုံးကြီးကောက်ချက်ချသွားရင်တရားကရတတော်ကိုမြန်မြန်ဆိုင်ဆိုင်ရှိမှာနော်အဲ့ဒါသတ္တရောမာတိကိရမိတံနဲ့လေးလလုံးလုံးပင်မအောင်လောက်တာခံရတော့ဆိုတဲ့သကလုံးလေးကလည်းသဘောကျဘုရားဟောကျင့်စဉ်အမှန်ကိုတောင်မှကိုယ်နဲ့တပ်ပါရမဖြစ်တဲ့ကျင့်စဉ်ကိုသွားကျင့်မယ်ဆိုရင်ပင်မနာပဲအဖတ်တင်နေဒါကျင့်စဉ်မှန်နေတယ်ဆိုရင်တောင်တော့ကျင့်စဉ်မှားနေတယ်ဆိုရင်တော့ပြောမနေတော့ဘယ်လောက်ပင်မလိုက်မလဲပင်မမှာဖះမခေါ်တဲ့ကျင့်စဉ်တွေဖះမပြီးတဲ့ကျင့်စဉ်တွေကိုအထွတ်မြတ်ထားပြီးတော့ရှောက်ကျင့်တယ်တော့ပင်မနာပဲဖတ်တင်တာပေါ့နော်ဟိုသူများတွေတသက်လွတ်စားတယ်ဆိုတော့တသက်လွတ်နဲ့သောသူမျှတလို့တသက်လွတ်နဲ့အစဉ်ကြီးလို့စားတာကွာတသက်လွတ်စားမှကုရရတဲ့ချင်းတသက်လွတ်စားမှနိဗ္ဗာန်ရောက်မယ်ထင်ပြီးသွားစားတော့အာဂုဏ်နာပဲဖတ်မတင်ဘူးလားပါးချောင်းနာပဲဖတ်မတင်ဘူးလားအဖတ်တင်နေအဲ့လိုအပင်မမခံရဘူးနော်ကျင့်စဉ်မှန်လို့ပင်မခံတယ်ဆိုတော်သေးတယ်ကျင့်စဉ်အမှားကြီးသွားပြီးတော့အပင်မမခံရဘူးမစားဘူးလို့ပြောတာမဟုတ်ဘူးနော်ကွာဒီအသားငါးရီစားလို့စီစိတ်နေများလို့ကျမ်းမာရေးအတွက်ငါတက်တက်လို့စားမှအရှင်ပြေမယ်ကျမ်းမာရေးလေးကောင်ခန္ဓာကိုယ်လေးပေါ်ပါလန်းဆန်းစိတ်လေးကြည်လင်းပြီးတော့တရားထွက်ရတာပိုကောင်းတဲ့ဆင်တက်တက်လို့စားကိုစားမှဒီဘောဇနာတပ္ပယနောက်ပိုင်းကျတော့လာအောင်မှာပေါ့နော်အဲ့တော့သတ္တရောမှာဒီကီလိုမီတန်ဆိုတာလေးကိုကောက်ချက်ချကျင့်စဉ်မှန်တာတောင်မှတပ္ပယမဖြစ်ရင်ပင်ပန်းနေကျင့်စဉ်မှန်ရင်တော့ပူပင်ပန်းမှာပဲမြတ်စွာဘုရားဟောထားတဲ့လေးရှိသေးတယ်ကျင့်စဉ်မှန်ကိုဟောတဲ့အဆုံးအမသာသနာမှာဝရိယရှိတဲ့သူဟာကျင့်စဉ်မှားကိုညွန်ကြားတဲ့အဆုံးမရှိတဲ့သာသနာမှာဝရိယရှိတဲ့သူဟာဆင်းရဲတယ်ပင်ပန်းတယ်ဝရိယကြီးလေပင်ပန်းလေဝရိယများလေဆင်းရဲလေပဲတဲ့ဝရိယနေရာတိုင်းကောင်းတာမဟုတ်ဘူးနော်ကျင့်စဉ်မှန်ကိုညွန်ကြားတဲ့အဆုံးမသာသနာမှာတော့ဝရိယရှိလေချမ်းသာလေဝရိယကြီးလေတတ်တာလေပါပဲဘုရားဟောတရားကြီးကျင့်နေကျင့်နေဆိုပြီးတော့ကျင့်နေရတာပင်ပန်းလိုက်တာဆင်းရဲလိုက်တာဆိုရင်ဒါတစ်ခုခုတော့လုံနေပြီတစ်ခုခုတော့မှားနေပြီပေါ့လေနော်ဖះဟောကျင့်စဉ်ကတော့မမှားဘူးဆရာတော်တန်ဃာတော်ညွှန်ကြားတာတော့မမှားဘူးကိုယ်သဘောပေါက်တာကိုယ်နှလုံးသွင်းတာကိုယ်လုံနေတာမှားနေလို့ဖြစ်ရမယ်ဖះဟောကျင့်စဉ်မှန်လို့တော့ဘရောမမပင်ပန်းစရာဘူးတက်တာလိုက်တာမပြောနဲ့ဘရောမမဆင်းရဲစရာဘူးချမ်းသာလိုက်တာမပြောနဲ့အဲ့ဒါနဲ့မြတ်စွာဘုရားရှင်ကသာရိပုတ္တရာကမင်းသွားတော့ဒီတညာနေကင်းနဲ့ယဟန္တာပြောင်းကလုပ်ပြမယ်ဆိုပြီးတော့ဒါမြတ်စွာဘုရားရှင်ကတကူနဲ့ရွှေကြပန်းကြီးတစ်ပွင့်ဖန်ဆင်းပေးလိုက်တယ်လဲဘင်းလောက်ရှိတဲ့ရွှေကြပန်းကြီးဖန်ဆင်းပေးလိုက်တယ်ရွက်တွေနဲ့အလက်တွေနဲ့အဖူလေးတွေနဲ့ပေါ့အဲ့ဒီအရွက်လေးတွေယူနံလေးရလေရေလေးတောင်တစ်ဆက်ဆက်ကြာနေလိုက်သေးတယ်နော်ဒါတကိုးနဲ့ဖန်ဆင်းထားတဲ့ကြာပန်းလေးအဲ့ဒါရွှေကြာပန်းလေးအဲ့ဒါသွက်ရွှေဘက်ကင်တွေကြတာဆိုတော့ကြာပန်းလေးကိုလည်းရွှေကြာပန်းလေးပေါ့ဒါအပွင့်ရတော့အနီအောင်လေးပေါ့နော်ရွှေကလည်းအစ်စ်ရင်အနီပန်းတာပဲကိုဒါကြောင့်ရွှေနီအောင်ကြာပန်းလေးဖန်ဆင်းပေးလိုက်တယ်ရော့ကျောင်းအစွန်သဲပုံလေးပေါ်မှာဒီကြာပန်းလေးစိုက်ပြီးတော့အဲ့ဒါကိုမမိတ်မတုံကြည့်နေကြည့်ပြီးတော့လောဟိတကံလောဟိတကံအနီယောင်ဆိုပြီးတော့လောဟိတကတိုင်းကိုရှုပါဒါတမထကမဏစပေးလိုက်တာပေါ့နော်အဲ့ဒါနဲ့မြတ်စွာဘုရားရဲ့လက်ထဲကနေပြီးတော့ဒီကြာဝင်းကြီးကိုရှေးကြာဝင်းကြီးကိုယူလိုက်တာနဲ့တပိုင်းတည်းဦးစင်းရှိတဲ့စိတ်တွေဟာညီသက်အင်းချမ်းသွားတယ်တဲ့ပိဋိပဒါရီဝမ်းမြောက်နှစ်သက်ဝမ်းမြောက်မှုတွေညီအင်းမှုတွေဖြစ်သွားတယ်တဲ့ရှေးကြာဝင်းလေးလက်ထဲကန်လိုက်တဲ့နယ်ကိုတမာရီတွေအလိုလိုရသွားတာနော်ဒါကြောင့်တပ္ပယဖြစ်ဖို့ဆိုတာအင်မတန်အရေးကြီးပါတယ်အဲ့ဒါနဲ့မြတ်စွာဘုရားရှင်ကြားတဲ့အတိုင်းကြောင်းဆောင်သွားပြီးတော့လောဟိတကတန်ရှိရှင်ရင်းရှင်းနဲ့ဇန်ဒီအစစင်တဲပြီးတော့သရုတ်ရဇန်ဒီရောက်သွားတယ်။သရုတ်ရဇန်လောက်ကြောက်ပြီးတော့မြတ်စွာဘုရားကလည်းပြစ်မထားပါဘူးကြည့်နေတယ်ဦးဇင်းရွှေလေးရဲ့စိတ်ဘလို့ဖြစ်နေသလဲဆိုတာ။အဲ့ဒါသရုတ်ရဇန်ကိုအကြီးကြီးသရုတ်ရဇန်ကနေပထမဇန်ဒီအစစင်သွားလိုက်ပထမဇန်ကနေသရုတ်ရဇန်ဒီဆက်ဆက်တက်လိုက်နဲ့ဇန်ကစားနေတာပေါ့။အဲ့ဒီအချိန်မှာမြတ်စွာဘုရားကသူဟာသူ့တဘောနဲ့သူကိုယ့်ဘာသာကိုအလိုလျောက်ဝိပဿနာကူးနိုင်မလားမကူးနိုင်ဘူးလားစစ်ကြည့်လိုက်တော့လှမ်းပြီးတော့ကြည့်လိုက်တော့ကိုယ်တော်ဘုန်းနဲ့ကိုဝိပဿနာမကူးနိုင်ဘူးငါဖျားကူးပြီးမှဖြစ်မယ်ဆိုတာပြီးတော့အဲ့ဒီရွှေကြဝင်လေးကိုညှို့နှံတော့ပါစီလို့ဒိဋ္ဌံလိုက်ပါတယ်မြတ်စွာဘုရားလည်းဒိဋ္ဌံရလဲတော့ရွှေကြဝင်လေးကတဖြည်းဖြည်းညှို့နှံသွားပါတယ်အဲ့ဒီညှို့နှံတော့လည်းကြည့်ပြီးတော့ဦးစင်းရှင်ကဩအသက်တက်မဲ့ဖြစ်တဲ့ဒီကြဝင်လေးတောင်မှမမြဲတဲ့သဘောရှိပါလားဖြစ်ပြီးပြတ်သွားတာပါလားဩအသက်ရှိတဲ့ငါရဲ့ခန္ဓာကိုယ်မှာရှိတဲ့ရုပ်သဘောနာမ်သဘောတွေကလည်းမမြဲပါလားဖြစ်ပြီးပြတ်နေပါလားဖြစ်ပြအနေဆာအနေဆာ ਨੇ ဖြစ်ပြတည်းခံမြန်ကြီးမြင်အောင်ရှုနေတော့တာเนาะအနေဆာကအစ်စ်ကိုတကယ်မြင်သွားပြီဆိုရင်လေဒုက္ခကိုလည်းမြင်ပါတယ်အနတ္တကိုလည်းမြင်ပါတယ်ဖြစ်ချင်းပြချင်းတွေရဲ့နှိမ့်ဆက်မှုကိုခံနေရလို့ကိုဒုက္ခမကောင်းဘူးဖြစ်ချင်းပြချင်းတွေရဲ့နှိမ့်ဆက်မှုကိုခံနေရတော့ ဖြစ်ပြီးရင်လည်းမပြောင်းတမရပြည့်နေတာကိုလည်းချက်မချအောင်တမရကိုယ်သဘောတိုင်းမပါတဲ့အတွက်ကြောင့်မပိုင်နဲ့အနတ္တမမြဲတာညင်ရင်မကောင်းတာမပိုင်တာလည်းမြင်တော့တာပဲနော်ဒါမမြဲခြင်းအစ်စ်ကိုပြောတာသာသနာ့ဘက်မှာရှိတဲ့ပုဂံကြွယ်လို့မမြဲတာမျိုးကိုဆိုလိုတာမဟုတ်ဘူးမနေ့ကတင်ထားတဲ့ဘုရားမညနေကျတော့ညှိုးသွားတာလောက်လေးနဲ့အိဋ္ဌာကိုဆိုလိုတာမဟုတ်ဘူးဒါကတော့တံဝေကဖြစ်ပြပေါ့လေတံဝေကညာဖြစ်စီတဲ့ဖြစ်ပြတကယ်ခဏတိုင်းခဏတိုင်းစက္ကန့်တိုင်းစက္ကန့်တိုင်းဖြစ်နေတဲ့ဖြစ်ပြဖြစ်ပြလေးမြင်သွားမှအဲ့ဒီအိဋ္ဌာကိုမြင်ပြီဆိုရင်တော့ဒုက္ခနာတာကလည်းတခုတခါလေးပေါင်းပြီးတော့မြင်ပါလေပုဂံကွဲတာမြင်နေတော့ဒုက္ခနာတာမမြင်သေးဘူးနော်ဒုက္ခမြင်နေထောင်ပေါ့ပုဂံကွဲတဲ့နောက်ဝယ်နောက်တစ်ချက်ထပ်ဝယ်အောင်နဲ့စိတ်ညစ်တဲ့ဈေးကြီးကြီးနေရတဲ့အထဲဆိုတော့ဒုက္ခဖြစ်သွားတာဒါပေမဲ့လို့အနတ္တကတော့မမြင်ဘူးနော်မြင်လဲအတူပဲမြင်မှာပေါ့လေ။အော်ပကံကလည်းသူ့သဘောသူဆောင်နေတာပဲ၊ကွဲမှာပေါ့ဒါလောက်ပဲမြင်မှာပေါ့နော်။အဲ့တော့အနိစ္စလည်းမြင်တော့ဒုက္ခနာတ္တလည်းဖြစ်။အဲ့ဒီအချိန်မှာမလမကန္နာလေးကခလေးတစ်တိုက်ကလည်းပဲရေကနဲ့ဆင်းပြီးတော့ကြာနယ်ယူ၊ကြာပန်းနေခူးနေတာ။ကြာဖူးတွေ၊ကြာအပွင့်တွေ၊ကြာအရွက်တွေရောပေါ့လေ။အထူးသဖြင့်တော့ကြာဖူးတွေ၊ကြာပွင့်တွေပါတယ်။ကြာနယ်ယူတွေကိုချိုးပြီးတော့ရေကန်ဆက်ပေါ်မှာပုံထားကြပုံထားကြတဲ့ဦးသိရှိလေးကလည်းတရားထွန်းနေဟိုဘက်လှမ်းကြည့်လိုက်တဲ့အခါကျတော့ရေကန်ထဲကကြာရီပွင့်နေတာရောရေကန်ပြင်မှာချိုးပြီးတော့ပုံထားတဲ့ကြာရီနွားနေတာရောလှမ်းမြင်ရှိနေတာလှမ်းမြင်လိုက်တော့အော်ဟိုရေကန်ထဲကကြာရီကြတော့ကြည့်ပါဦးလမ်းဆန်းနေလိုက်တာရေနဲ့ထိတွေ့နေတော့လမ်းဆန်းနေတယ်ရေကန်မှာမှခုပြီးတော့ပုံထားတဲ့ကြာပွင့်နေကြတော့ညှို့နွမ်းနေတယ်အဲ့ဒီမှာညှို့နွမ်းနေတဲ့ကြာပန်းလေးကြီးကြည့်ပြီးတော့အော်တက်မဲ့ကြာပန်းလေးတောင်မှညှို့နွမ်းခြင်းသဘောရှိတယ်မမြဲတဲ့သဘောရှိတယ်ဖြစ်ပျက်သဘောရှိတယ်ယုံ난ခန္ဓာတွေဟာလည်းဒီလိုပဲမမြဲတဲ့သဘောရှိပါလားဖြစ်ပျက်တွေပါလားလို့ဆက်ပြီးတော့ရှုပွားပြန်ရောဒါကြောင့်အပြင်ပမှာမြင်နေရတဲ့ပြဉ္ညက်တွေဆိုပြီးတော့အထင်မသေးနဲ့နော်ပြဉ္ညက်နဲ့ဆိုင်တဲ့ဖြစ်ပျက်တွေကိုမြင်တဲ့တံဝေကဉာဏ်ကိုခန္ဓာတွေထည့်သွင်းလိုက်တဲ့ခါကျတော့ဝိပဿနာဉာဏ်တွေပါဖြစ်သွားတာပါပဲအဲ့ဒီအချိန်မှာမြတ်စွာဘုရားကဒီနိဗ္ဗာန်ကိုစကားနဲ့ထုတ်ပြီးတော့မဟောတော့ဘူးဉာဏ်ပိုင်းရှင်းလင်းအောင်လုပ်ပြီးတော့ဒါအိဋ္ဌဆရှိကိုဟောထားတာငကိုကလေးကလည်းဟောလိုက်ပြီးသားပေါ့လေအဲ့ဒီမှာဝိပဿနာဉာဏ်ဉာဏ်ထွက်တယ်ရောက်ပြီဆိုတော့ဒီလောက်နဲ့မရသေးဘူးနိဗ္ဗိတရားနာရယုံနဲ့မရသေးဘူးအာပိတရားလေးနဲ့နာရဥမှသူတရားရမှာဆိုတော့ပြီးတော့မြတ်စွာဘုရားကအဲ့ဒီမှာအထက်သတ္တပယံတန်လက်ခိတဝါဣမံဂါထမဟာတဲ့ဒီစကားလေးဒီမှာတပ္ပယဆိုတဲ့စကားလုံးတိကျကိုပါတာနော်ဥစဉ်ရွှေနဲ့တပ္ပယဖြစ်မဲ့တရားကိုမြတ်စွာဘုရားကဟောပါတယ်ဘယ်တရားလေးဟောရင်တပ္ပယဖြစ်မလဲဆင်ခြင်ပြီးတော့မှဟောတာတရားမြတ်စွာဘုရားတရားရကမှာကိုကြိုက်တာပဲဆွတ်ပြီးတော့မဟောပါဘူးနာသူကြိုက်ရင်ပြည့်စုံပြည့်လဲဆုံးမဟုတ်ပါဘူးဒီတရားနာပြီးတော့တကယ်နာရတဲ့သူအကျိုးရှိမှခေါ်ပါတယ်ပရိသတ်တရားရှိပေမဲ့99ရောက်တဲ့အကျိုးမရှိဘူးတယောက်တည်းအကျိုးရှိတယ်ဆိုရင်ဒီတယောက်တည်းပဲရည်စူးပြီးဟောတဲ့တရားဝင်မျိုးဆိုရင်အဲ့ဒီတယောက်နဲ့တပ္ပယချက်တာကိုပဲအဓိကထားပြီးခေါ်ပါတယ်ကျန်တဲ့99ရောက်တပ္ပယမရှိရှင်နေပေါ့နော်ဒီတက်တန်းဝင်မဲ့လူကိုပဲအဓိကထားပြီးတော့ခေါ်ပါတယ်အဲ့ဒါနဲ့သူကသူ့ပတ်ဝန်းကျင်မှာလဲကြာယိုလေးတွေကြာပွင့်လေးတွေရှိနေတယ်ဆိုတော့ဥစ္စိန္ဒတိနိဟမတနောကုမှုတံသာရတိကံဝပါဏိနာတန်တိမကမိဝဖြူဟယနိဗ္ဗာဏံသူကတိနာဒေဝိတံဆိုတဲ့ဂါထာလေးတစ်ပုဒ်ခေါ်လိုက်ပါတယ်အဓိပ္ပာယ်ကတော့ကြာဆွဲကြာရွေးကိုလက်နဲ့ချိုးဖြတ်ပြစ်လိုက်တယ်လို့မိမိရဲ့စိတ်ဆင်မှာရှိတဲ့လောဘဒေါသအဆက်ရှိတဲ့ကိလေသာတွေကိုလည်းချိုးဖြတ်ပြစ်လိုက်ပါမြတ်စွာဘုရားရှင်ဟာဆင်းရဲခက်သိမ်းချုပ်ရင်းတဲ့နိဗ္ဗာန်ကိုဟောကြားထားပါတယ်နိဗ္ဗာန်ရောက်ချောင်းလမ်းကောင်းကိုလည်းဟောကြားထားပါတယ်အဲ့ဒီနိဗ္ဗာန်ရောက်ချောင်းလမ်းကောင်းကိုစစ်ဆက်တူးပြီးတော့ကြောက်လန်းလိုက်သမှာနိဗ္ဗာန်ရောက်ကြောင်းအကျင့်တွေကိုတူးပြီးတော့ကျင့်လိုက်သမှာလို့အဓိပ္ပာယ်ရပါတယ်အဲ့တော့တရားဟောခြင်းနိုင်မဟုတ်သူ့ပတ်ဝန်းကျင်မှာကြာခွင့်လေးတွေရှိကြတော့ကြာခွင့်လေးနဲ့ပဲဥပမာပြပြီးဟောလိုက်တယ်နော်ဦးဇင်းတို့တရားဟောတဲ့အခါစာရေးတဲ့အခါလည်းဒီလိုပါပဲကိုယ်ကလူတွေဟောတာဆိုတော့လူတွေပတ်ဝန်းကျင်မှာရှိတဲ့သဘောတရားလေးတွေစကားလုံးလေးတွေနဲ့တရားကိုဟောရတာအဲ့ဒါတချို့ကြတော့လေတစ်ခါတည်းမှာတချို့အကြောင်းအရာတွေကိုကလက်တဲတို့ပါပေါ်တယ်လို့ထင်တတ်ကြတာမှန်ကတော့မဟုတ်ဘူးလူတွေကိုဟောတာဆိုတော့လူတွေနဲ့နှိစက်တဲ့စကားလုံးသုံးရတော့တာပေါ့လူငယ်တွေကိုကြီးကကြီးပြုတဲ့ဆိုရင်လူငယ်တွေနဲ့ဆိုင်တဲ့အကြောင်းအရာတွေလူငယ်တွေသုံးလုံးနဲ့စကလုံးလေးတွေထည့်သွင်းရတော့တာပေါ့ဒါမှသူတရားရမှာဘူးနော်အခုလည်းမြတ်စွာဘုရားကကြာပန်းလေးနဲ့ကြာပန်းလေးကိုမြင်ပြီးတော့တရားရှိနေတဲ့ပုဂ္ဂိုလ်ကိုကြာလေးကြာဆဲစကလုံးလေးပအောင်ကိုထည့်ဟောလိုက်တာပါပဲသူရှိမှမြင်နေရတာကလည်းကြာပန်းချိုးတာမြင်နေရတာကိုအဲ့တော့ရေကန်ထဲမှာရှိတဲ့ကြာတွေကိုလူငယ်တွေကချိုးချလိုက်တယ်ချိုးပြီးတော့ကမ်းပေါက်ကိုပုံတင်ထားလိုက်တယ်အဲ့တော့ကြာပန်းလေးကသူအပင်မကြီးနဲ့ပြတ်တောက်သွားတာပေါ့ပြတ်တောက်သွားပြီဆိုတော့ညှိုးပြီးနောက်ဆုံးပြရမှာပါပဲเนาะအဲ့လိုပဲကိုယ်အတဏ္ဍမရှိတဲ့ကိရိတရင်လည်းချိုးပြလိုက်ရမယ်တဲ့အမှန်ကတော့ဒီတရားကဒီဂါထာလေးကိုပဲအကျေချိန်ပြီးတော့တရားတော်ကိုပြီးသားဟောလို့ရတယ်เนาะခေါင်းစဉ်တက်မဲ့ဆိုရင်မြတ်စွာဘုရားအခုဥသိန်းရှိကိုဟောလိုက်တဲ့တရားကကြာနွယ်ယူလေးချိုးလိုက်ပါတဲ့ဗာတရားတဲ့တော့ကြာနွယ်ယူလေးချိုးလိုက်ပါဆိုတဲ့တရားမြတ်စွာဘုရားကဟောလိုက်တာเนาะ အဲ့တော့ရေကန်တွေကချိုးတာကလည်းတစ်ပိုင်းပေါ့ရေကန်မှာချိုးပြီးသားကြာကိုလည်းထပ်ပြီးတော့ချိုးရသေးတာပဲချိုးတာကလေဆွဲလေးလုပ်ဖို့ချိုးတာလည်းတစ်မျိုးရှိတယ်ကြာရိုးရှင်းယူချက်တော့ဖို့ချိုးတာလည်းတစ်မျိုးရှိတယ်အဲ့တော့ယောဂီတို့ကလေဆွဲလေးလုပ်ဖို့ချိုးတာကြိုက်လားကြာရိုးရှင်းယူလုပ်ဖို့ချိုးတာကြိုက်လားပါဘူးကြိုက်တော့တိတ်ခွေရဆင်းနေတာပြန်တာနည်းနည်းတော့ကြော်မဲ့သဘောရှိတယ်နော်ဘယ်လိုချိုးတာကြိုက်တော့မျိုးစလုံးကြိုက်ပါနှစ်မျိုးစလုံးကြိုက်တယ်တစ်မျိုးပဲယူရမှာလေတခြားတခြားရနှစ်မျိုးလုံးကြိုက်တယ်ဟိုဒကမကြီးမဆွေနဲ့မတ်ထက်နဲ့ဘုသူကြိုက်တော့မေဘယ်နဲ့လုံးနှစ်ယောက်လုံးကြိုက်တယ်ဆိုရင်ခဲရကြည့်ရနော်အဲ့တော့ကြံလေဆွေးလေးလုပ်ဖို့ချိုးတာကြတော့အမြင်ပြတ်ရလားမပြတ်ဘူးအမြင်ပြတ်အောင်ချိုးလိုက်လို့ရှိရင်လည်းလေဆွေးပရက်လုပ်လို့ရပါအောင်မလားမရတော့ဘူးကြာပိုင်းကြာရိုးရှင်းညချက်တော့လို့ဆိုရင်တော့အမြင်မှပြတ်အောင်ကိုချက်ထလိုက်ရတာနော်အဲ့တော့ခုယောဂီတို့ကဘယ်လိုဖြတ်နေကြတာတော့လေဆွေးလုပ်ဖို့ဖြတ်နည်းနဲ့ဖြတ်နေတာလားရှင်းညချက်တော့တဲ့ဖြတ်နည်းနဲ့ဖြတ်နေတာလားတကယ်ပြတ်တယ်ပေါ့လေအများအစင်ကတော့လေဆွေးလေးလုပ်ဖို့အတွက်ချိုးတယ်လို့ကိုချိုးပြနေကြတာများပါတယ်အမြင်ကမပြတ်ဘူးနော်အမြင်ကလေးကပါပါလေးပြီးမယ်အမတန်ခိုင်ရဲတာဥစဉ်တော့နောက်လာလောက်ဆိုထွက်မယ်ငါ့ကိုမချစ်ပါနဲ့ဆိုတဲ့စာအုပ်လေးစာအုပ်မျက်နှာဖုံးကိုဥစဉ်ကအဲ့ဒီကြာစောရိုးလေးချိုးတဲ့ပုံလေးနဲ့ဆွဲထားတာငါ့ကိုမချစ်ပါနဲ့ဆိုတာငါပစ္စည်းငါဥစ္စာငါလူငါချစ်သူဆိုတဲ့ဒီအစွဲတွေမရှိဘူးဟောထားတဲ့တရားပါအဲ့တော့ဒီအစွဲတွေဖြတ်တတ်ပါမယ်ဆိုတော့ဒါကျိုးဖြတ်တဲ့ပုံအောက်ပိုင်းမှာကျိုးစားလို့ဖြတ်တဲ့ကျိုးတစ်ချောင်းဖြတ်တဲ့ပုံဆွဲထားတယ်အပေါ်ပိုင်းမှာတော့ကြာနွယ်ယူလေးချိုးထားတဲ့ပုံကြာလေဆွဲလေးလုပ်ထားတဲ့ပုံကိုဆွဲထားတာပေါ့ဒါပေမဲ့ကြာလေဆွဲမှလည်းအမြင်မပြတ်ဘူးအောက်ကဆွဲထားတဲ့ကျိုးမှလည်းပဲကျိုးမြင်လေးတစ်ခုကျန်နေတယ်နှောင်ကျိုးလေးတစ်မြင်ကျန်နေတာပေါ့နော်အဲ့ဒီနှောင်ကျိုးလေးတစ်မြင်လည်းချက်ဖို့အခက်ဆုံးပဲနော်တစ်မြင်နဲ့နဲ့ခိုင်တာအခုယောဂီတို့ကနှောင်ကျိုးလေးတစ်မြင်လားနှောင်ကျိုးလေး10မြင်လောက်လားညာတယ်အဲ့ဒါဆိုတော့ဖြတ်လို့ကိုမရတော့တစ်မြင်တော့မှဖြတ်လို့မရဘူးဖြစ်နေတာနော်ဒါကြောင့်ကျန်ွယ်ရေးလေးထုတ်လိုက်ပါတရားကဒါအကျေချေဟောမှာဆိုအမှန်ပြောစရာကောင်းမှာပါနော်။တန်ရောစဉ်ကျိုးတွေကြောင့်ပြောလို့ကိုမကုန်နိုင်ဘူးနော်။အဲ့ဒါမြတ်စွာဘုရားရှင်ကဒီနှောင်ကျိုးလေးတစ်မြင်ကိုဖြတ်လိုက်ပါ။နှောင်ကျိုးလေးတစ်မြင်ကမဟုတ်ပေါ့လေ။နှောင်ကျိုးလေး10မြင်ဖြတ်လိုက်ပါဆိုပြီးတော့ဥသိန်းရှင်ကဒါတရားဟောလိုက်တာ။ဘယက်လုတဲ့နီးနဲ့တော့ဖြတ်မနေပါနဲ့။ဟင်းညိုချက်တော့တဲ့နီးနဲ့ကဖြတ်ပါတော့ဆိုပြီးတော့ဟောလိုက်တာပေါ့။ဟောတဲ့တခါတည်းလေးလက်ဆုံးရောဥသိန်းရှင်ပရိဒံမိတာ၄ပါးနဲ့တော့ယဟန္တာဖြတ်သွားပါလေ။ဓမ္မတပ္ပနာတပ္ပယဘလောက်အရေးကြီးတာလဲနော်အရှင်သာရိပုတ္တရာဟောတဲ့အတုပါတရားအာထုတုံကတရားမရဘူးအရှင်သာရိပုတ္တရာဟောတဲ့နိဗ္ဗာအပိတရားတွေနားတော့ကလည်းတရားမရဘူးမြတ်စွာဘုရားရဲ့အပိတရားနိဗ္ဗာကိုနားရတော့မှတရားဒုညံ့ရသွားပါတယ်ဒါကြောင့်ဓမ္မတပ္ပနာတပ္ပယဟာအမတန်အရေးကြီးပါတယ်ဒီကာထာမှာတော့မြတ်စွာဘုရားရှင်ကအပိတရားအနေနဲ့ပဲဟောထားတာပါဘယ်လိုရှိရမလဲဘယ်လိုမှားမလဲဆိုရင်နီးမပါဘူးနီးကတော့ကိုယ့်အကူညံနဲ့ချက်ထွင်ပြီးတော့ယူပါမှာပေါ့ဒီတရားလေးဟောလိုက်တဲ့ဆိုရင်ပဲကိုကကျန်တော်ရိုးလေးချူလိုက်ပါလို့မြတ်စွာဘုရားကဟောတယ်ဘယ်လိုချူရမလဲကြက်အောင်ဘယ်လိုဖြတ်ရမလဲ။အော်မဟာသတိပဋ္ဌာန်သုတ္တမမြတ်စွာဘုရားကဖြစ်ခတ်ယုံနဲ့ဖြစ်တိုင်းခံကိုရှုရမယ်လို့ဟောထားတယ်ဟုတ်ပြီပစ္စုပန်ကြကြပရမတ်ဆိုင်အောင်မြင်စေကြတဲ့နံစေစားစေထိစေသိစေမှာမြင်တဲ့အတိုင်းကြားတဲ့အတိုင်းနံတဲ့အတိုင်းစားတဲ့အတိုင်းထိတဲ့အတိုင်းသိတဲ့အတိုင်းရှုမှတ်သွားရင်တော့ကိလေသာဆိုတဲ့ကြာမြင့်နေပြတ်တော့မှာပေါ့ကိလေသာဆိုတဲ့ကြာဆွဲတွေပြတ်တော့မှာပေါ့လို့ကိုယ့်ကိုချက်ထင်ပြီးတော့မသိနိုင်ဘူးလားသိနိုင်တယ်ဒါကြောင့်ကြာဆွဲရိုးလေးချိုးလိုက်ပါဆိုတဲ့တရားကချိုးနည်းဖြတ်နည်းကတော့မဟာသတိပဋ္ဌာန်ဒေသနာအတိုင်းသားမှာပါပဲနော်အဲ့ဒါသတိပဋ္ဌာန်ဘယ်နှပါးရှိတဲ့တုန်းဆိုကြည့်ပါဦး၄ပါးကကာယ ानु ပัตနာတတိပဋ္ဌံဝေဒနာ ानु ပัตနာတတိပဋ္ဌံစိတ်တာ ानु ပัตနာတတိပဋ္ဌံဓမ္မာ ानु ပัตနာတတိပဋ္ဌံယောဂီတို့တော့မသိဘူးဥစဉ်တော့ဒီ၄ပါးပြောရတာကအမတန်အရသာရှိတယ်နော်တတိပဋ္ဌံကြောင့်လုံးဝမကြဘူးတဲ့သူရွတ်တော့လေကာယ ानु ပัตနာဒီပါဠိမင်းမှတ်နေရမှာပေါ့လေအလေးချင်းရှိတဲ့ပုဂ္ဂိုလ်ဆိုတော့ကာယ ानु ပัตနာတတိပဋ္ဌံဆိုစကလုံးလေးကြားလိုက်တာနဲ့ကိုပဲကိုယ့်ရဲ့ကာယမှာရှိပြီးသားကိုဖြစ်သွားမှာနော်ဖြစ်သွားကြတာပါပဲဝေဒနာ ानु ပัตနာတတိပဋ္ဌာန်လို့ဆိုလိုက်တာနဲ့ကိုတဏ္ဍမလောလောဆယ်ဖြစ်နေတဲ့ဒုက္ခဖြစ်ဖြစ်ဒုက္ခဖြစ်ဖြစ်ဝေဒနာလေးတစ်ခုခုကိုရှုမြင်ရတာဖြစ်သွားမယ်စိတ်ဓာ ानु ပัตနာလို့ဆိုလိုက်တာနဲ့စိတ်ကိုရှုမြင်ရတာဖြစ်သွားမယ် ဓမ္မာနုပဒနာသတိပဋ္ဌာန်လို့ဆွဲလိုက်တာနဲ့သဘောတရားလေးကြီးယုံနဲ့ဖြစ်ပြသဘောတရားလေးတွေကိုရှုမြင်တာဖြစ်သွားမယ်ပြီးပြီးပြင်းပြင်းရှုမြင်တာမဖြစ်တော့မှအဲ့ဒီသဘောလေးတွေကိုယ်ကိုယ်တိုင်ရှုပွားခဲ့တဲ့သဘောလေးကြီးဉာဏ်ထဲမှာထင်းပြီးတော့အရသာပေါ်လာတတ်ပါတယ်ဒါကြောင့်ဦးဇင်းတို့သေကန်ဤတက်လို့ရှိရင်ပေါ့လေဆေးရုံမှာပဲတရားတရားကြောင်းမှာပဲနေရနေရကရင်ညောင်ဆောင်သေရညောင်ဆောင်လျောင်းပြီဆိုတော့ခုကလေးကသီရန်စကားပြောခဲ့ဦးမယ်နော်သေရန်သာမဟုတ်ဘူးလေပါးစပ်နဲ့ပြောတာဆိုတော့စာနဲ့ရေးတာမဟုတ်တော့သေရန်သာမဟုတ်ဘူးသေရန်စကားအဲ့ဒါဦးဇင်းတို့များအဲ့ရတဲ့ပက်လက်လေးလှမ်းနေပြီဆိုရင်တော့သေဖို့လည်းနီးနေပြီဆိုရင်တော့မဟာသတိပဋ္ဌာန်တုတ်တိုင်းကြီးတိုင်းရုပ်ပေးကြပါနော်အခုကလေးကပြောထားတာဟိုရောမင်းကြီးဦးဖုတ်လိုက်သေကန်ကြီးကြတော့မဟာသတိပဋ္ဌာန်တုတ်တိုင်းကြီးနားထောင်ရင်လည်းသေတာနော်နားထောင်ရင်လည်းတန်တန်ကြီးသေတာတော့မဟုတ်ဘူးပေါ့လေသူအိတ်ခန်ကြီးလေးမှာသူသေဖို့ပြင်နေကြလည်းကောင်းပါတယ်သေကန်ကြီးတလားလားအလိုမှာဇနီးမယားတွေရောသမီးသားတွေရောအကုန်လုံးသူတွေ့ခွင့်မပေးတော့ခန်းတစ်ခန်းထဲမှာဒါသူတယောက်တည်းနေတယ်သူရဲ့ငငယ်တုန်းကငငယ်တငယ်ချင်းမောင်တူထင်ပါတယ်အဲ့ဒီမောင်တူဆိုတဲ့လူကိုခေါ်ထားလိုက်ပြီးတော့တငယ်ချင်းနှစ်ယောက်တည်းနေကြတယ်မောင်တူမင်းချက်ပြချင်တာကြွေးပါဆိုပြီးတော့ငါ့ကိုဘာသာမလဲမေးမနေနဲ့ဆိုပြီးတော့နော်အဲ့သူချက်ကြွေးတာစားတယ်ခြေအောင်နှောင်းပြီးဒီပြောကြတယ်တရားတော်တွေဆွေးနွေးကြတယ်စားတယ်ဟောကြက်ကြတယ်ခလေးတော်ကလို့ပေါ့စားတယ်ကြက်ကြစားတယ်ပြန်ညစားတယ်အညာတရားတွေထိုင်ညဂုံတော်တွေပွားရတယ်နှစ်ယောက်တည်းနေပြီးတော့အဲ့ဒါစိတ်ကိုပြုပြင်ရတယ်ဘာဝနာနဲ့မွေးလျော်ကြတယ်စိတ်လုကုလို့အင်းချမ်းချမ်းနေကြတယ်အနောင်ဖွဲတွေကိုချက်တယ်တနည်းပြောရင်ခုဒီတရားနဲ့ကြောင့်ယောမင်းကြီးဦးဖွင့်လာတယ်ဘာလို့လဲလဲဆိုရင်ကြံရွယ်ယူလေးချိုးနေတာနော်တကယ်ချင်းနဲ့နှစ်ယောက်သားမောင်တူနဲ့နှစ်ယောက်ပေါင်းပြီးတော့ကြံရွယ်ယူလေးတွေချိုးနေကြတာအဲ့ဒါသိမဲ့ညာကြတော့မောင်တူကြီးငါ့ကိုမဟာသတိပဋ္ဌာန်တုတ်တန်လေးရုပ်ပြီးတော့သိစားမှာကိုင်မနေ့၃နိုင်ကြတော့နှိုးပါလို့မှားထားတယ်မနေ့၃နိုင်ကြတော့တွားကြည့်လိုက်တော့ကိုကအသက်မရှိတော့ဘူးနော်အဲ့ဒါသေကန်ကြီးနောက်ဆုံးနာတော်တဲ့တရားကမဟာသတိပဋ္ဌာန်တုတ်တန်မှာဥစဉ်လို့လည်းသေကန်ကြီးဒီကလေးနဲ့တရားတပုတ်ပုတ်နားမယ်ဆိုတော့မဟာသတိပဋ္ဌာန်တုတ်တန်နာရွတ်ပေးပါတော့နော်တခုကလေးကပြောထားတာဒါပေမဲ့ရွတ်တဲ့အခါလဲအမျိုးသမီးတော့မျိုးနဲ့နော်အမျိုးသားပဲရွတ်ဟဲ့လားဥစဉ်တို့ကျေးဇူးတော်ရှင်ရွှေဟင်းသာဆရာတော်ဖြိုက်တို့လည်းဒါကျွန်တော်တို့မမှုခင်ဒါကြိုရေးထားတာဘုန်းကြီးပြန်နဲ့ပတ်သက်ပြီးတော့သူသေသွားလို့ရှိရင်ဒါသူ့အလောင်းဘိနာလေးမှာအမျိုးသမီးဝတ်အဖွဲ့တွေလာပြီးတော့လုံးဝမရွတ်ရအမျိုးသားတွေပဲရွတ်ပါဦးဇင်းနေပဲကိုရင်နေပဲရွတ်ပါဆိုပြီးဒီလိုကိုပေတန်းစာရေးခဲ့တာနော်ဒါကြောင့်မလို့မျိုးသမီးတော့မရွတ်ပါနဲ့မျိုးသားပဲရွတ်ပါခုကလေးကပေတန်းစကားပြောခဲ့တာနော်ဒါကြောင့်တတိပဋ္ဌာန်၄ပါးကရွတ်ဖတ်ရတာအင်မတန်ကိုရတာရှိပါတယ်အဲ့တော့ကာယ ानु ပဒနာတတိပဋ္ဌာန်ဒါခုတဏှာဤဟောတဏှာဤထိုင်နေဆိုတော့ခုတဏှာဤပြေးသွားပြီပြေးသွားပြီဆိုတော့တရားကတကယ်တော့အားထုတ်ရတော့မှာဘူးဒါကြောင့်အလုပ်ပိတရားကတည်းကဆက်ပြီးတော့ဟောရတာနော်ဒါကြောင့်မလို့တိခွေလည်းဆက်ပြီးတော့ဖန်ထားပေါ့လေကိုယ်တပ်ပညာတစ်ခုတစ်ခုကိုသူတည့်ရနေတည့်သူပြန်ဟောမှာဆိုတော့နောက်နေ့အကျိုးဆက်လို့မဖြစ်ဘူးတကယ်လို့ဆက်မယ်ဆိုရင်တော့လေဦးဇင်က6ရက်လောက်ပဲဟောမယ်လို့မှန်းထားတာ9ရက်ရှိတယ်ဖြစ်ချင်တယ်ချက်သွားမှာနော်ဖြစ်ပါသေးပဲလုပ်လိုက်ရမလားမသိဘူးဒါတခွေချင်းပဲကောင်းပါလေဒီတော့ကာယ ानु ဝဒနာတတိပဋ္ဌာန်ဆိုတာကာယကိုယ်ကာယနဲ့ပတ်သက်တဲ့ညာရှုမှတ်တာကိုကာယ ानु ဝဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်သွားတာရက်တာထိုင်တာလျောင်းတာကိုယ်ရဆန့်တာအဆရှိတယ်ကိုယ်မူရမှန်တယ်များကိုအဲ့ဒီကိုယ်မူရဖြစ်နေတဲ့အတိုင်းကိုရှုမှတ်တာကိုကာယ ानु ပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်သွားရင်သွားတယ်ရက်ရင်ရက်တယ်ထိုင်ရင်ထိုင်တယ်လျောင်းရင်လျောင်းတယ်ကိုယ်ရင်ကိုယ်တယ်ဆန့်ရင်ဆန့်တယ်စသဖြင့်ရှုမှတ်တာကိုဘာတတိပဋ္ဌာန်လို့ခေါ်လဲကာယ ानु ပဒနာတတိပဋ္ဌာန်အဲ့တော့မှတ်တာလေးနဲ့ပတ်သက်လို့နောက်ပိုင်းညမှာဆက်ပြောမယ်နော်အခုတော့ဒီတိုင်းလေးပဲနားထောင်တော့ကြမှတ်တာမယ်မှတ်တယ်လို့ပြောတာမတိုက်တဲ့လူတွေကတမျိုးဖြစ်နေ ਉ မယ်နောက်ပိုင်းကျတော့အဲ့ဒါလေးရှင်းပြပါမယ်အဲ့တော့ကိုယ်မူရနဲ့ပတ်သက်တဲ့ညဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးရိုးရိုးလေးပဲရှုမှတ်သွားတာကိုကာယ ानु ပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်ဝေဒနာ ानु ပဒနာတတိပဋ္ဌာန်ဆိုတာကခံစားမှုမှန်တဲ့ညကိုကောင်းတာပဲခံစားဆိုးတာပဲခံစားအကောင်းဆိုးအမျိုးမျိုးသောဝေဒနာတွေကိုခံစားမှုတွေကိုခံစားနေရတဲ့အတိုင်းလေးပဲရိုးရိုးလေးရှုမှတ်တာကိုတော့ဝေဒနာ ानु ပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်ချမ်းသာရင်ချမ်းသာတယ်ဆင်းရဲရင်ဆင်းရဲတယ်ပေါ့တရားပြောနေပဲပြောမယ်ဆိုတော့ကောင်းရင်ကောင်းတယ်ဆိုးရင်ဆိုးတယ်ပေါ့နော်စိတ်မှာရှင်တွဲနေတဲ့ဝေဒနာစိတ်တိတ်လေးကိုရှုတာကိုဝေဒနာ ानु ပဒနာလို့ခေါ်တာနော်နာရကျင်နာကြိုက်တာခဲတာအောင့်နာရတာတွေကိုရှုတာကိုဝေဒနာ ानु ပဒနာလို့မခေါ်ပါဘူးအဲ့ဒီနာရကျင်နာကြိုက်တာခဲတာတွေကဝေဒနာမဟုတ်ဘူးယောဂါလို့ခေါ်တယ်ဗားတဲ့တယ်ယောဂါနာရဆိုတာစိတ်ရဲ့သဘောကိုမဟုတ်ဘူးနော်6ရောက်ကျင်နေစဉ်စိတ်ကျင်တာလား6ရောက်ကျင်တာလား6ရောက်ကျင်တာဒါအရသဘောဟိုအလုတ်ခွန်နဲ့မရောက်သေးဘူးပေါ့လေအလုတ်သဘောနဲ့ပြောတာအဲ့တော့6ရောက်ကကျင်နေဆိုတော့6ရောက်ကရုပ်လားနာမ်လားရုပ်တရား6ရောက်မှရှိ6ရောက်မှရှိတဲ့ရုပ်သဘောတွေဖောက်ပြန်ပြောင်းလဲနေတာကိုပဲကျင်တယ်လို့ပြောရတာနော်နားတယ်ဆိုတာလဲရုပ်ရဲ့ဖောက်ပြန်မှုကျင်တယ်ဆိုတာလဲရုပ်ရဲ့ဖောက်ပြန်မှုကြိုက်တယ်ဆိုတာလဲရုပ်ရဲ့ဖောက်ပြန်မှုအောင့်တယ်ဆိုတာလဲရုပ်ရဲ့ဖောက်ပြန်မှု အဲ့ဒါနာရကျင်နာကိတ္တခဲရလေကိုအာယုပြုပြီးတော့ရှုနေတယ်ဆိုရင်ဒါကာယနိပတ္တနာပဲရုပ်တဘောကိုရှုတာကိုနော်အဲ့တော့ဒီနာရကိုအကြောင်းပြုပြီးတော့စိတ်ထဲမှာအခံရခက်ပြီးတော့နေတဲ့သဘောလေးစိတ်ထဲမှာသဘောမကျစွာခံစားနေတဲ့သဘောလေးကမှဝေဒနာလို့ခေါ်တယ်အဲ့ဒီဝေဒနာကိုမြင်မှဝေဒနာနိပတ္တနာရောက်အဆင့်ရောက်တာနော်ဒါပေမဲ့စိတ်မှာရှင်တွဲနေတဲ့အဲ့ဒီဝေဒနာစိတ်တည်းလေးကိုရှုဖို့ကြတော့အစပိုင်းမှာချက်ချင်းမလွယ်ပါဘူးအဲ့တော့ပထမတော့နားတယ်ဆိုရင်နားတဲ့နေရာလေးပဲအာရုံစိုက်ပြီးရှုလိုက်ရတာရုပ်ရဲ့ဖောက်ပြန်မှုလေးကိုပဲရှုလိုက်ရတာပေါ့အဲ့တော့ဝေါဟာရအရာဝေဒနာနုပဒနာကာယနုပဒနာမာနမှားတာဘာမှငြင်းနေကြမလို့ပါဘူးအဓိကနာတာနားတဲ့သဘောလေးဖြစ်လာတယ်ဆိုရင်နာတာလေးကိုရှုဖြစ်သွားဖို့ပဲအရေးကြီးပါတယ်နော်သူကဗာဒတိပ္ပံပဲဖြစ်ဖြစ်ပေါ့နော်အဲ့တော့နာတာကျင်နာကြိုက်တာခဲတာအောင့်နာရတာဒီရုပ်ရဲ့ဖောက်ပြန်မှုကြီးဖြစ်ပါတယ်ဒီနေ့ပြောရင်တော့မြတ်စွာဘုရားဟောတဲ့အတိုင်းပြောရင်တော့ယောဂမှုတွေကိုယောဂလို့ခေါ်တယ်။စိတ်နဲ့ဆက်ဆက်ပြီးတော့ဖြစ်နေတဲ့ခံစားမှုသဘောတရားလေးတွေကိုမှဝေဒနာလို့ခေါ်ပါတယ်။ကိုယ်နဲ့ဆက်ဆက်နေတဲ့နာကျင်ကြိုက်ခဲမှုသဘောတရားတွေဟာရုပ်ဖြစ်ပါတယ်။စိတ်နဲ့ဆက်ဆက်နေတဲ့အကောင်းအဆိုးခံစားမှုသဘောတရားတွေကဝေဒနာဖြစ်ပါတယ်။ယောဂီတို့ဝေဒနာကုံရင်လားကိုကုံကျင်သလားလို့ပြောတာကုံကျင်တယ်ကုံကျင်ရင်ပေးလိုက်ဒါလို့လဲဆိုတော့ဝေဒနာကစိတ်ရှိနေတယ်များရှိမှာပဲစိတ်မှာဖြစ်နေတဲ့ခံစားမှုကိုဝေဒနာလို့ခေါ်တယ်ဝေဒနာဟာစိတ်ချင်းဖြစ်တဲ့စိတ်ချုပ်ရင်ချုပ်တဲ့စိတ်နဲ့ဖြစ်တူပြတူပဲဒီတော့ဝေဒနာကုံကျင်နေစဉ်စိတ်လည်းကုံမှဖြစ်မှာစိတ်ကုံမှုဆိုတာကလည်းပေမှဖြစ်မှာဒါကြောင့်ဝေဒနာကုံကျင်ရင်ပေးလိုက်နာရာကျင်နာကြိုက်တာခဲတာတွေကမပြောက်ချင်ဘူးလားလဲသွားပြီယောဂီတွေကနော်အဲ့ဒါနာရကျင်နာကြိုက်တာခဲတာတွေကြောက်ချင်ရင်လေပေးလိုက်ဘာလို့ဆိုတော့ရုပ်ရဲ့ထောက်ပြမှုသဘောတရားဆိုတော့ရုပ်ရှိနေတယ်မြတ်နာကျင်ကြိုက်ခဲမှုဆိုတာဒီလေရှိနေမှာပဲကြောက်တယ်လို့ပဲရှိပါမလို့နော်မြတ်စွာဘုရားရှင်ကလည်းဟောထားပြတာရှိပါတယ်ရုပ်ခန္ဓာကိုကြီးရှိနေပါရဲ့နဲ့ကိုယ့်ကိုယ်ကိုကျမ်းမာတယ်လို့ပြောတဲ့သူအနာရောဂါကင်းတယ်လို့ပြောတဲ့သူဟာမသိမလိမ္မာတဲ့သူပဲမိုက်မဲတဲ့သူပါပဲစိတ်မှသာယောဂကျင်းတဲ့သူရှိတယ်၊ရုပ်မှယောဂကျင်းတဲ့သူတယောက်မှမရှိပါဘူးတဲ့။နော်။စိတ်မှယောဂကျင်းတဲ့ဆိုတာယဟနာရှင်မြတ်တိပြောတာပါ။ယဟနာရှင်မြတ်ကြီးရဲ့တဏ္ဍာမှာတော့လောဘဒေါသအဆက်ရှိတဲ့ကိလေသာယောဂရှိကူမရှိတော့။ဒါတော့စိတ်မှယောဂကျင်းတယ်လို့ပြောတာကတော့ယဟနာပုဂ္ဂိုလ်မှဖြစ်နိုင်ပါတယ်တဲ့။ကိုယ်မှယောဂမရှိဘူးဆိုတာကတော့ဖယားယဟနာလည်းမဖြစ်နိုင်ပါဘူး။မြတ်စွာဘုရားမှလည်းကိုယ်မှယောဂမရှိဘူးလား။ရှိပါတယ်။ခါခဏခဏနာတယ်နော်။ခါကြိုက်တယ်။တချို့ကထင်ကြတယ်တရားထွင်ယောဂပျောက်တယ်ကြီးထင်နေတာမဟုတ်ဘူးနော်သူပျောက်တဲ့အကြောင်းရှိတဲ့ပုဂ္ဂိုလ်ပျောက်မှာပဲအကြောင်းပျောက်ဖို့အကြောင်းရှိတဲ့ယောဂပျောက်မှာပဲယောဂတိုင်းတော့ပျောက်နိုင်ပါမလားပျောက်နိုင်ပါမလားမြတ်စွာဘုရားလားဝိပဿနာဉာဏ်အားကောင်းတဲ့ပုဂ္ဂိုလ်ရှိလားမရှိဘူးဘယ်ရှိမလဲတစ်ချိန်တစ်စက္ကန့်နဲ့မှကိုဝိပဿနာဉာဏ်ကြီးဂရေပေါင်းများစွာသိမ့်ပေါင်းဂရေတွေသိမ့်နေချင်းကြီးဖြစ်နိုင်တာနော်အဲ့ဒီလိုဝိပဿနာဉာဏ်အင်မတန်အားကောင်းတဲ့ပုဂ္ဂိုလ်မြတ်စွာဘုရားရှင်တော်မှာခါးကြီးကြိုက်တာပဲခေါင်းကြီးကြိုက်တာပဲဒါတွေဖြစ်တာပဲနော်အဲ့ဒါမြတ်စွာဘုရားခါးကြိုက်တဲ့ဝိညာဉ်ဖြစ်လာကဲခါးကြိုက်တာကြိုက်တယ်ကြိုက်တယ်မှတ်ပြီးပျောက်ဖြောက်လိုက်ပေါ်လို့ပြောလို့ရပါမလားမရပါဘူးခါးကြိုက်တာကြိုက်တယ်ကြိုက်တယ်မှတ်နေလေခါးကြိုက်တာပျောက်ပါမလားပျောက်ပါမပျောက်ဘူးမြတ်စွာဘုရားရှင်ကိုယ်တိုင်ခါးကြိုက်တာဘယ်လိုဖြစ်ရှင်းသလဲဆိုရင်အခုလိုတရားတွေပါတွေဟောတဲ့အခါကျတော့တခါတည်းရင်မှာပိဋကကလည်းမအိတ်ချင်သေးဘူးဆိုရင်တရားကိုရှိရှိဟောတယ်အခုပိဋကကအိတ်ချင်ပြီလားအဲ့ဒါပိဋကကလည်းမအိတ်ချင်သေးဘူးကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေလည်းရှိနေသေးတယ်ဆိုရင်မြတ်စွာဘုရားကညာလုံးပေါက်ကိုဟောတာအဲ့လိုဟောတော့နှစ်နာရီသုံးနာရီစသည်ကြာလာတဲ့အခါကျတော့မြတ်စွာဘုရားပလင်ပေါ်မှာဟောနေတဲ့ကိုခါးကြိုက်တာလားအဲ့ဒီခါကျတော့ခုဒီကံမြင့်မှလို့ပါပဲနောက်မှခံလေးတစ်ခုတက်တက်လှုပ်ထတာရှိတယ်မြတ်စွာဘုရားတရားဟောတဲ့နေရာထဲမှာပလင်နောက်မှခံလေးရှိခံလေးကားထားတယ်ကတင်လေးတစ်ခုလည်းခင်းထားတယ်အဲ့ဒါမြတ်စွာဘုရားကတရားဟောနေရင်မတည်းနဲ့ရှင်သာရိပုတ္တရာလည်းဘိနာထိုင်ပြီးတရားနာနေတော့သာရိပုတ္တရာငါဘုရားခါးကြောင်းနေခါးဆန်းလိုက်ဦးမယ်သာရိပုတ္တရာဆက်ဟောလိုက်ပါအောင်ဆိုပြီးတော့ဒီလိုဆက်ဟောခိုင်းတာနော်အဲ့ဒါရှင်သာရိပုတ္တရာလည်းဉာဏ်ကြီးတဲ့ပုဂ္ဂိုလ်ဆိုတော့မြတ်စွာဘုရားရဲ့အာဘောကြာမြတ်စွာဘုရားအာဘောနဲ့တလုံးမမလွှဲအောင်ဆက်ပြီးတော့ဟောသွားတာပဲ။အဲဒါကြောင့်ကပလင်ဘောကနေဆင်းပြီးတော့နောက်မှကာထားတဲ့အခန်းထဲကကတိဘောမှာပက်လက်လှမ်းပြီးတော့ကိုခါးဆန်းရတာပါ။ခါးဆန်းပြီးခြောက်မှပျောက်တာနော်။နားရနေနှောက်နေပျောက်ရလား။မပျောက်ဘူး။ခါးဆန်းလိုက်မှပျောက်မယ့်ယောဂါကိုခါးဆန်းပြီးကုရမှာပဲ။ထိုင်တဲ့ခါကျတော့လည်းညောင်းတဲ့အရာတွေမပေါ်ဘူးလား။အဲဒါညောင်းနေညောင်းနေမှတ်အောင်လည်းပျောက်ပါမလား။ဘယ်လိုလုပ်မှပျောက်မှာ။ပြင်လိုက်မှကိုပျောက်မှာနော်။ဟဲ့လားမပြင်းမနဲ့ပေတေအန်ကျိတ်ပြီးခံနေရတာမပြောက်ဘူးဒါဖယားနီးလည်းမကြောက်ဘူးမြတ်စွာဘုရားကသူ့ခါးနာတာမှတ်နေမှတ်ပြီးတော့ပယ်တာမှမဟုတ်ပဲခါးဆန့်ပြီးတော့ပယ်လိုက်တာနော်အခုဒီနောက်ကပလင်မှာနောက်ကခန်းကြီးထဲမှာ กระดิ่งสิล่ะอุตส่าห์ค้าสั่นกันนี่เออยกชื่อนี่ล่ะเนี่ยโกชื่อนี่ล่ะนาจินแก้แก้หมู่โยคะชื่อบาเมไม่กုံไหนมาบุสิทธิ์ชื่อนี่ล่ะขันธ์5หมู่เวทนาชื่อบาเมไม่กုံไหนมาบุเออดียกเนี่ยเวทนาเนี่ยกล้วยบาบิเนาะဒါမဲ့လို့ဒါစကလုံးနဲ့ညင်းစရာတသနာမဟုတ်ပါဘူး။နာရနာရနာရမှသောတူတန်ဥပဒနာပဲခေါ်ခေါ်ဝိရဏဥပဒနာပဲခေါ်ခေါ်အေးမကြီးပါဘူးနော်။စိတ်ဓာဥပဒနာဆိုတာကစိတ်ကိုရှုမှတ်တာပါပဲ။လောဘနဲ့ရှင်တွဲနေတဲ့စိတ်ဖြစ်လာရင်လောဘနဲ့ရှင်တွဲတဲ့စိတ်ကိုပြီးလိုက်ရအောင်။သို့တူတကားလူချင်းရင်လူချင်းနဲ့တက်မရင်တက်မတဲ့စိတ်ဆိုးရင်စိတ်ဆိုးတဲ့စိတ်တို့ရင်စိတ်တို့တယ်လို့ရှုမှတ်ရမှာကိုပြောတာပါပဲနော်။အဲ့ဒီမှာလူချင်းနဲ့လူချင်းနဲ့လို့ဒီလိုအရက်ပြောနေလွယ်လွယ်ရှုလိုက်ပြီမဲ့ဒီစိတ်တန်ဥပဒနာနဲ့ဓမ္မဥပဒနာကလည်းဆင်တူလေးဖြစ်နေတချို့ကမရှင်းမဲ့ဖြစ်တတ်တယ်။ဟိုဓမ္မဥပဒနာမှာလည်းပဲလူချင်းလူချင်းနဲ့စိတ်တူရင်စိတ်တူကမှတ်တာမပါဘူးလား။ပါတယ်နော်။အဲ့တော့စိတ်တန်ဥပဒနာဆိုတာလူရင်းပြောမဲ့ဆိုတော့တွေးစိတ်လေးတွေကိုရှုတာစိတ်တန်ဥပဒနာခေါ်တာပါ။တွေးတဲ့ဆိုတာတွေးဝင်ငေးမောပြီးတော့တွေးနေတဲ့မောဟအတွေးကိုပြောတာမဟုတ်ဘူး။ဆိုတော့လောဘနဲ့ပတ္တတာလေးတွေးမိတယ်ဆိုရင်လောဘလည်းဖြစ်တွေးစိတ်လည်းဖြစ်။တန်စိတ်မှပဲဒီလောဘစိတ်တွေရှင်တွဲနေတာ။အဲ့လောဘခြင်းနဲ့လောဘဖြစ်ချင်လေးကိုတွေးနေတဲ့သဘောလေးဒီကစိတ်အဲ့ဒီတွေးနေတဲ့သဘောလေးကိုလောဘနဲ့ပတ်သက်ပြီးတွေးနေတဲ့သဘောလေးကိုရှုရင်တော့စိတ်တာနိပတနာအဲ့ဒီစိတ်မှာတွေးနေတဲ့လောဘစိတ်တွေလေးကိုရှုရင်တော့ဓမ္မနိပတနာဒေါသဖြစ်တဲ့စိတ်တို့တဲ့စိတ်တို့တဲ့ဆိုရင်စိတ်တို့တဲ့စိတ်တို့တဲ့လို့ရှုနေရင်လည်းစိတ်မှာတွေးနေတဲ့ဒီဒေါသသဘောလေးဒေါသရဲ့ထောက်ပြန်ပြစ်စီနေတဲ့သဘောလေးအလိုမကျတဲ့သဘောလေးကိုမြင်ရင်တော့ဓမ္မနိပတနာအဲ့ဒီဒေါသဖြစ်ချင်ကိုတွေးနေတဲ့စိတ်ကလေးကိုမြင်ရင်တော့စိတ်တာနိပတနာအဲ့အလွယ်ပြန်တာတွေးစိတ်ကြံစိတ်ကိုရှုရင်စိတ်တာနိပတနာအဲ့ဒီတွေးစိတ်ကြံစိတ်နဲ့အတူရှင်တွဲဖြစ်နေတဲ့လောဘဒေါသအစရှိတဲ့မကောင်းတဲ့သဘောတွေတရားပီတိအစရှိတဲ့ကောင်းတဲ့သဘောတွေကိုရှုနေတာကိုတော့ဓမ္မနိပတနာကိလေသာဖြစ်မှစိတ်တာနိပတနာရှုရမှာမဟုတ်ဘူးနော်တရားကံမှာစိတ်တန်တရားကံစိတ်တန်ဒီပသနာတိယာကနဲ့ရှင်တဲ့စိတ်ဖြင့်လေယာကနဲ့ရှင်တဲ့ဖြစ်ယာကနဲ့ရှင်တဲ့စိတ်လို့သိရမယ်ဝိဒရာကံမှာစိတ်တန်ဝိဒရာကံစိတ်တန်ဒီပသနာတိယာကမရှိတဲ့စိတ်ဖြစ်ရင်လေຢາກမရှိတဲ့စိတ်ကိုပြီးရမယ်ဆိုတော့ကုသိုလ်စိတ်တွေဖြစ်နေရင်စိတ်ဓာတ်ဥပဒနာမရှိပါဘူးလားရှိပါမှာကုသိုလ်ပြုနေလို့ကုသိုလ်စိတ်တွေဖြစ်နေချင်းကိုယ်စိတ်ကိုကြည့်ကြည့်လိုက်ပေါ့သံဃာကြီးရှိနေနဲ့ဝန္တာနေသလားဝန္တာနေရင်ဝန္တာတယ်ဝန္တာတယ်ရှိရုံပဲစိတ်ကလေးကကြည်လင်လာလေးကထင်ရှားနေရင်လေကြည်နေနေကြည်နေနေဖြစ်နေတဲ့အတိုင်းလေးရှိရုံပါပဲနော်ဟိုရွတ်နေရမှာကိုပြောတာမဟုတ်ဘူးနော်ကြည်နေနေကြည်နေနေလေးရှိတာဒါနောက်ပိုင်းကျတော့လည်းပြောပါမယ်အဲ့တော့စိတ်တဲ့ကိုရှုရင်စိတ်ဓာတ်ဥပဒနာစိတ်နဲ့တွဲနေတဲ့အကောင်းအဆိုးသဘောတရားတွေကိုရှုရင်တော့ဓမ္မနိပတနာကာယနိပတနာဝေဒနာနိပတနာစိတ်ဓာတ်နိပတနာဓမ္မနိပတနာဓမ္မနိပတနာဆိုတာခုနစိတ်မှတွဲနေတဲ့သဘောတွေကိုကြည်တဲ့ပြောတာမဟုတ်ဘူးတခြားရုပ်သဘောတွေခုနကိုယ်အမူအရာလည်းမဟုတ်စိတ်အမူအရာလည်းမဟုတ်တဲ့သဘောတရားတွေမှန်တယ်များဓမ္မနိပတနာလည်းဝင်နေဆိုတော့မြင်နေဆိုရင်မြင်နေတဲ့သဘောတရားလေးမြင်ကမြသဘောလေးကြားကမြသဘောလေးအဲ့ဒီမြင်နေတဲ့သဘောလေးကြားနေတဲ့သဘောလေးတွေကိုရှုတာကလည်းဓမ္မနိပတနာပဲနော်မြင်နာကြတာနာနာစားတာထိတာသိတာဒီသဘောလေးတွေကိုရှုနေတာဓမ္မနိပတနာပါပဲဒါကအခြေခံဓမ္မနိပတနာပေါ့အရှင်းမြင်ဓမ္မနုပဒနာဆိုတာကခုနရှေ့ပိုင်းမှာရှုခဲ့တဲ့ကာယရဲ့ဝေဒနာရဲ့စိတ်ဓာတ်ရဲ့ဒီသုံးမျိုးရဲ့ဖြစ်ပျက်သဘောကိုရှုတာဓမ္မနုပဒနာဓမ္မဆိုတာအနိစ္စဓမ္မဒုက္ခဓမ္မအနတ္တဓမ္မဒီကာယဝေဒနာစိတ်ဓာတ်ရဲ့ဖြစ်ပျက်သဘောကိုရှုနေတာကိုပဲဓမ္မနုပဒနာလို့ခေါ်တာနော်အဲ့ဒါတတိပဌံပရမရှိသွားလဲ၄ပါး၄ပါးရှိသွားတယ်အဲ့ဒီ၄ပါးလုံးစုံအောင်ရှုရမှာပဲစုံအောင်ဆိုတာကကာယကြုံလာရင်ကာယကိုရှုဝေဒနာကြုံလာရင်ဝေဒနာကိုရှုစိတ်ကြုံလာရင်စိတ်ကိုရှုဓမ္မသဘောတွေကြုံလာရင်ဓမ္မသဘောတွေကိုရှုပေါ်ရပေါ်ရရှုသွားမှာပဲနော်ငါကတော့စိတ်ဓာတ်နိပတနာပဲကြိုက်တယ်ဆိုပြီးတော့စိတ်ကြီးပဲရှုနေုံနဲ့မပြီးဘူးကာယပဲကြိုက်တယ်ဆိုပြီးတော့ကာယကြီးရှုနေုံနဲ့မပြီးဘူး6ပါးသာရှိတဲ့ဆယ်တန်းဆံသူဘက်မှာ6ပါးသာလုံးအောင်မှာဆယ်တန်းအောင်နိုင်တယ်လို့ကာယဝေဒနာစိတ်ဓာတ်ဓမ္မလို့4ပါးသာရှိတဲ့တတိပဌံစာမေးပွဲကြီးမှာ4ပါးသာလုံးအောင်မှာမဲ့ဖို့နိဗ္ဗာန်ဆိုတဲ့တရားဒုတိယမြတ်ကိုရနိုင်ပါတယ်တခုရရင်လည်းရတယ်လို့မြင်ထားနေတော့ဒါပေမဲ့အစပြုကြည်တယ်တဲ့အချိန်မှာတော့တချို့ကလည်းကာယနဲ့စပြီးတော့ကြည်တယ်တယ်ပေါ့တချို့ကလည်းစိတ်နဲ့စကြည်တယ်တယ်တချို့ကလည်းဝိညာဉ်နဲ့စပြီးတော့ကြည်တယ်ပြီးအားထုတ်ကြပါတယ်အစပိုင်းမှာသာအာတန်ယအာတန်ယတခုကိုဆုပ်ကင်ထားရတာနောက်ပိုင်းကျတော့ပေါ်ရပေါ်ရရှုသွားရတာပါပဲဝိပဿနာရှုနည်းနဲ့ပတ်သက်လို့သာမုလေးတောင်ရှိပါတယ်ဦးဇင်းတို့သာဟုတ်တော်မင်းမတ်မှလည်းပါတယ်ပါတယ်လေဖြစ်ခိုက်ယုံနံဖြစ်တိုင်းဟံဧကံမှတ်တိမှုတဲ့ဆိုလိုက်ပါအောင်ဖြစ်ခိုက်ယုံနံဖြစ်တိုင်းဟံဧကံမှတ်တိမှုသုံးပါးဆိုလိုက်ဖြစ်ခိုက်ယုံနံဖြစ်တိုင်းဟံဧက
တိုင်းသာအင်္ဂါမတိဘူ
းအဲ့ဖြစ်နေတာကိုဖြစ်နေတဲ့အတိုင်းပဲရှုတာကိုသတိပဋ္ဌာန်တရားအားထုတ်တယ်လို့ခေါ်တာပါပဲခုနကာယဝေဒနာစိတ်ဓမ္မ၄မျိုးမှတ်တာရှုပ်တယ်ဆိုရင်နှိမ့်ထုတ်လိုက်တော့ယုံနဲ့နာမဲရှိတာပါပဲနော်ဖြစ်ခိုက်ယုံနဲ့ဖြစ်နေစေယုတ်တရားသုံးပုံနံတရားလေးကိုဖြစ်တိုင်းဟန်ဖြစ်နေတဲ့အတိုင်းလေးသွားရင်သွားတယ်ရက်ရင်ရက်တယ်ထိုင်ရင်ထိုင်တယ်လျောင်းရင်လျောင်းတယ်ပေါ့စိတ်မှလည်းဖြစ်နေတဲ့အတိုင်းပဲလူချင်းရင်လူချင်းနဲ့ဆွေလန်းရင်ဆွေလန်းနဲ့စိတ်ဆိုးရင်စိတ်ဆိုးတယ်စိတ်တူရင်စိတ်တူတယ်ဖြစ်နေတဲ့အတိုင်းဖြစ်တိုင်းဟန်လေးကိုပဲရှုလိုက်ပါတယ်ဒါကိုပဲတရားအထုတ်တယ်လို့ခေါ်တာနော်ဖြစ်နေတာကတစ်မျိုးရှုတာကတစ်မျိုးမဖြစ်เสียကိုသိထားတဲ့စာရေကပါဠိကြီးပါဠိနဲ့လိုက်ရှုနေမှာဟုတ်ရဲ့လားမဟ
ုတ်ပါဘူ
းမဟုတ်ဘူးရှိတဲ့တဏှိတာရှုရှုရင်းနဲ့ကွက်ပြီးရှင်းသွားလိမ့်မယ်အဲ့ဒါတတိပဌံလေးပါးကရှုမှတ်ပေါ်များအားထုတ်တဲ့နည်းပါပဲဒါအခြားတရားတွေလည်းနာပြီးသားဆိုတော့သဘောပေါက်ပါလားနောက်နေ့လည်းအချိန်ပြင်ကြိုးစားမှာပါပဲအဲ့တော့ဒီဓမ္မတဝနာတပ္ပယအာပိတရားနိပေတရားလို့နှစ်မျိုးရှိတဲ့တရားအแทမှာအာပိတရားကတော့ခုနဦးသိန်းရှင်ကဟောတဲ့ကျန်ွယ်ယူလီထူလိုက်ပါဆိုတဲ့တရားနဲ့ပဲဒါကျင်းနှံ့လိုက်ပေါ့နော်။နောက်ရည်ကြတော့လည်းဒါအရှင်ဒီဝုနဲ့ပတ်သက်တဲ့တရားတွေပြီးတော့ရင်လည်းလာအောင်မှာပါပဲ။နိပေတရားနေနဲ့ကုသတိပဌာန်လေးပါကိုအကြံဉာဏ်ပြောလိုက်တယ်။အဲ့ဒီမှာသွားသွားတယ်မှတ်စားစားတယ်မှတ်စရာပါတယ
်
။မပါတယ်လို့ပြောတာနော်။အဲ့တော့သွားသွားတယ်စားစားတယ်လို့ရှိမှတ်တဲ့နည်းလေးပါတယ်ဆိုတော့ခုနမှတ်တာနဲ့ပတ်သက်လို့ပြောမယ်လို့ပြောခဲ့ပြီ။အခုမေးပါမယ်။မှတ်ပါလို့ပြောတဲ့တရားနဲ့မမှတ်နဲ့လို့ပြောတဲ့တရားတရားနှစ်ပုဒ်ထဲကဘယ်တရားတရားနာပြည်နာတဲ့ယောဂီတို့တဲ့သဗ္ဗယာဖြစ်တူမှတ်ပါလို့ခေါ်တဲ့တရားတစ်ပုဒ်ရှိတယ်မမှတ်နဲ့မမှတ်နဲ့မှတ်နေကြမလို့ဘူးလို့ခေါ်တဲ့တရားလည်းတစ်ပုဒ်ရှိတယ်အဲ့ဒီနှစ်ပုဒ်ထဲကဘယ်အပုဒ်ကကိုယ်တော်သဗ္ဗယာဖြစ်တူတာတရားဟောဆရာအကြိုက်လိုက်ကြတာခုနကသွားသွားတယ်မှတ်စားစားတယ်မှတ်လို့ပြောကြတော့ဒီခေါင်းကြီးကမှတ်တာကြိုက်လိုက်တယ်ထင်တယ်ဆိုပြီးတော့အဲ့လိုပြောတာထင်တယ်နော်တကယ်ယူလို့မောင်းမှတ်ပါဆိုတာကြိုက်လားမမှတ်နဲ့ဆိုတာကြိုက်လားဟင်းဟင်းလို့မရဘူးနော်တခါကြီးကဟင်းဟင်းဆိုင်ဦးစင်းနဲ့ငဲငဲဆိုပြန်ကြံယုံမယ်အဲ့တော့ဦးစင်းကိုတရားရောက်ကယောဂီတယောက်ကမေးရတယ်ဆိုတော့ရှင်ဖျားမှတ်ရမလားမမှတ်ရဘူးလားမှတ်ပါဆိုတဲ့တရားကိုလိုက်နာရမလားမမှတ်နဲ့ဆိုတဲ့တရားကိုလိုက်နာရမလားလို့မေးရင်ဦးစင်းကတော့ဒီလိုပဲဖြေမယ်လို့ရင်မှတ်မလို့ရင်မမှတ်နဲ့ဘယ်လိုလဲတော့လူရင်မှတ်မလူရင်မမှတ်နဲ့ဒီလိုပြောတော့ယောဂီတို့ကထင်တယ်ဒီဘုန်းကြီးနှစ်ဖက်ချုံမယ်လို့ထင်နေဦးမယ်နော်နှစ်ဖက်ချုံတာမဟုတ်ပါဘူးတဘာဝကအဲ့ဒီအတိုင်းပဲနော်ယောဂီပုဂ္ဂိုလ်တွေဆိုတာကတရားနဲ့တရားလူဆန္ဒအစ္ဆာတရားချင်းမတူကြဘူးတချို့ကမှတ်လိုက်မှအားရတယ်မှတ်လိုက်မှပဲအသိဉာဏ်ကြီးဖြစ်လာတယ်တချို့ကျတော့လည်းမှတ်နေတာကြီးကခလုခလုနဲ့ရှုပ်နေတယ်မှတ်မှဖဲနဲ့သိုံလေးလိုက်ပြီးနေရတာကဉာဏ်ထဲမှာပူရှင်းနေမှတ်မှပြီးမဲ့ပုဂ္ဂိုလ်တွေမှတ်ပါမမှတ်လည်းပဲပြီးတဲ့ပုဂ္ဂိုလ်ကတော့မမှတ်နဲ့မမှတ်လည်းရတယ်ပေါ့မှတ်လည်းပြီးမရှိပါဘူးဒါလည်းရေပုံရတာပြောတာတကယ်တမ်းကျတော့အစာပြူယောဂီပိုင်းမှာတော့မှတ်မှပဲပြီးတာများပါတယ်နော်မမှတ်ဘဲနဲ့ပြီးဆိုပထမတော့ဟုတ်တုတ်ပဲတဖြည်းဖြည်းနဲ့စိတ်တွေဟိုရောက်ဒီရောက်ဖြစ်မသွားဘူးလ
ား
ဖြစ်သွားတာပါပဲအဲ့တော့အမှတ်ရဲ့အကျိုးနံပါတ်1ဒီတရားနာပြတဲ့မှာမှတ်မိတယ်အောင်ပြောမယ်ဆိုလို့ရှိရင်တော့အမှတ်ရဲ့အကျိုးကနံပါတ်1အတွေးတွေကိုပြတ်တောက်စီပါれနံပါတ်2ပညာတွေကျင်းစင်သွားပါれနံပါတ်3ပရမတ်သဘောတွေပေါ်လွင်လာပါれနံပါတ်4ကိလေသာငြိမ်းအေးသွားပါれအမှတ်ရဲ့အကျိုးဘယ်နှမျိုးတုံး4မျိုးသွားသွားတယ်စားစားတယ်စက်ငြင်းငြင်းနဲ့ကြားကြားတယ်စသဖြင့်ဖြင့်မှတ်တဲ့အမှတ်ရဲ့အကျိုးက4မျိုးရှိပါれဖြစ်စေယုံနယ်လေးတွေကိုဖြစ်နေတဲ့အတိုင်းကြီးမှတ်သွားမယ်ဆိုရင်မှတ်နေတဲ့အချိန်မှာအတွေးတွေမဝင်တော့ဘူးမမဖဲနဲ့ပြည်ုံလေးပြီးနေကြည့်ုံမကြည့်နေဆိုတော့ခဏတော့ဟုတ်တယ်လို့လည်းနောက်တော့အတွေးတွေဝင်မလာဘူးလားဝင်လာတယ်ကမထအရှုခံအာယုံပေါ်မှာရှုစိတ်လေးကတက်တက်မမမကြတော့ဘူးအတွေးတွေနဲ့ဖြစ်သွားတယ်ဒါကြောင့်မလို့သွားသွားတယ်စားစားတယ်စပြည့်ချင်းဖြစ်တိုင်းမှတ်နေတယ်ဆိုလို့ရှိရင်တော့အတွေးတွေဝင်မလာတော့ဘူးအတွေးတွေကိုအမှတ်ကဖြတ်တောက်ပေးပါတယ်ဒါပထမအဆင့်ပေါ့ပထမမှတ်ခါစားမှာတော့ဘာသဘောမှမသိရင်နေပါစေပရမတ်သဘောတွေဘာမှမမြင်နေပါစေယုံနဲ့နေမမြင်နေပါစေအတွေးတွေမဝင်မှုဆိုရင်ကိုပဲတော်တော်ဖိုးတန်နေပြီနော်လူစိတ်ရဲ့တဘာဝကအတွေးနဲ့ပဲအမြဲတမ်းကျဆားနေတာပါဒီလိုသာသွားသွားတဲ့ဆက်ဆက်တဲ့အရှိအရှိတိုင်းမှမှတ်လိုက်ပြီဆိုရင်အတွေးနဲ့ပဲအချိန်ကုန်သွားလိမ့်မယ်ဒါကြောင့်ပထမအဆင့်မှာတော့မှတ်တာမှန်မှန်ရင်မှန်ရင်နဲ့အတွေးတွေကကြောက်အတွေးတွေပြီးသွားတဲ့အခါမှာနောက်တစ်ဆင့်တက်လိုက်တဲ့အခါကျတော့ခါတိုင်းပြီးတဲ့ပညာအစွဲတွေကျင်းစင်သွားတယ်ပညာအစွဲတွေပျောက်သွားတယ်ခါတိုင်းသွားတယ်ပဲဆိုကြပါစို့သွားတယ်နဲ့မှန်တယ်ခါတိုင်းကတော့ငါသွားနေတယ် ခြေတော်ကြီးသွားနေတယ်ငွေကြီးပေါ်မှာသွားနေတယ်ကျမ်းပြေပေါ်မှာသွားနေတယ်ဆိုပြီးတော့ပညာတွေနဲ့တွဲသိမနေဘူးလား
တွဲသ
ိနေတယ်သွားတယ်သွားတယ်သုံးမုတ်လှမ်းနေလှမ်းနေလို့အဲ့ဒီလိုမှတ်လိုက်တော့မှတ်အားကောင်းတဲ့အခါမှာအတွေ့အကြုံလည်းကင်းစင်သွားပြီဆိုတဲ့အခါကျတော့ခြေတော်ဆိုတဲ့ပညာတွေကျမ်းပြေဆိုတဲ့ပညာတွေငါဆိုတဲ့ပညာတွေပျောက်သွားတယ်သွားနေတဲ့သဘောလေးပဲထုတ်ရှားနေတဲ့သဘောလေးပဲရွေးတရားနေတဲ့သဘောလေးပဲတူတူနေတဲ့သဘောလေးပဲဆိုတာသိလာတယ်ဝါယောတရဲ့သဘောလေးတွေမြင်လာတာပေါ့နော်စသကျင်တဲ့ဝါယောတကိုမြင်ညမမြင်မယ်ဒါပေမဲ့မြင်အောင်တော့စိတ်ကလေးကတော့ညှို့ထားရတယ်လမ်းလျှောက်တဲ့ခါမှာခြေတော်ကြီးကိုခြေတော်ပညာကျမ်းမြင်ပညာကိုအာယုံမဆိုင်ဖဲနဲ့ဒီခြေတော်တွင်တဲ့ကနေအတွင်းထဲကရွိရွိနေတဲ့သဘောလေးကိုအာယုံစူးစမ်းပြီးတော့နှမ်းလေးနှမ်းနေပြီဒီလိုရှိရတာအဲ့ဒါရှိရင်ရှိရင်လည်းအတွေ့အကြုံလည်းကျင်းစင်သွားပညာတွေလည်းကျင်းစင်သွားပြီးတော့ရွိလျားမှုသဘောလေးတက်တက်တဲ့မြင်လာတယ်အဲ့ဒါပရမတ်သဘောပဲနော်ခြေတော်ပညာကျမ်းမြင်ပညာပြောက်ပြီးတော့ရွိရှားမှုသဘောလေးတက်တက်ကိုမြင်လာတာဟာပညာတိပြောက်ပြီးတော့ပရမတ်ကိုမြင်လာတာနှစ်ကျိုးနဲ့သုံးကျိုးကခွင့်ဆက်ပါပဲပညာပြောက်ပြီးဆိုတဲ့ပရမတ်ဘောကသူ့လိုလိုပေါ်လာတော့တာပဲပညာကိုသိနေတဲ့အချိန်မှာပရမတ်ကိုမသိနိုင်ဘူးပရမတ်ကိုသိတဲ့အချိန်မှာလည်းပညာကိုမသိနိုင်ဘူးတစ်ခုပေါ်ရင်တစ်ခုကငုပ်သွားတာပဲနော်အဲကြောင့်မှတ်ရင်မှတ်ရင်နဲ့မှားအားကြီးကောင်းလာပြီဆိုလို့ရှိရင်ပညာတွေလည်းပြောက်ပြီးတော့ပရမတ်ဘောတွေပေါ်လာတယ်ရှင်းဆက်ရှင်းဆက်ပြီးတော့ရှုကြရခြင်းဒီပရမတ်မြင်တဲ့ဉာဏ်ကတော့အဆင့်ဆင့်ရှိတာပေါ့နော်ပထမတော့ရွေးရှားမှုသဘောလေးတက်တက်ပဲသိမယ်။နောက်တော့ဒီရွေးရှားမှုတွေကလည်းတစ်ဆက်တည်းမဟုတ်ဘူး။အပိုင်းပိုင်းကြက်ကြက်ပဲတွေ့ပြီးတွေ့တွေ့ပြီးတွေ့ဆိုပြီးတော့သဘောပေါက်လာမယ်။အဲ့ဒါကလည်းအကျဉ်းစားကနေတစ်ချီးပင်းအစိတ်စိတ်အစိတ်စိတ်နဲ့ဖြစ်ပျက်တွေအထိမြင်လာမှာပေါ့။ဖြစ်ပျက်ကိုမြင်ပြီးဆိုမှတကယ်ပရမတ်အစိတ်ကိုမြင်တော့တာပါပဲ။နော်။ဖြစ်ပျက်ကိုဖြစ်ပြီးဖြစ်လိုက်ကြလိုက်ဆိုတာမမြင်သေးသေးရွေးလဲပရမတ်ကစိတ်စိတ်ကြီးမဖြစ်သေးဘူးနော်။အဲ့ဒီလိုပညာတွေကင်းစင်ပြီးတော့ပရမတ်အတွေ့အကြုံလည်းမရှိဘူးပညာတွေလည်းမထင်တော့ဘူးပရမတ်သဘောတွေပဲမြင်နေပြီဆိုတော့ကိရိတာကလည်းမမြင်ဘူးလားမြင်တာပဲခုနပြောတဲ့ညီသေးသိသေးနှစ်မျိုးထဲမှာသိသေးနဲ့ကိရိတာတွေပြေးသွားကြတာပေါ့နော်ဒါကြောင့်အမှတ်ကိုထင်မသိလိုက်ပါနဲ့အမှတ်ကအကျိုးလေးမျိုးကိုပြေးသွားနိုင်ပါတယ်နံပါတ်၁ပါတယ်လေအတွေ့တွေကိုဖြတ်တောက်ပြီးတယ်ဒါကအမှတ်ဘက်ကနေပြောတာပေါ့လေရတဲ့လူဘက်ကပြောမယ်ဆိုတော့အမှတ်အတွေ့တွေပြတ်တောက်သွားပါတယ်နံပါတ်၂ပညာတွေကင်းစင်သွားပါတယ်နံပါတ်3ပရမတ်သဘောတွေပေါ်လွင်ထင်ရှားလာပါတယ်နံပါတ်4ကိလေသာငြိမ်းအေးသွားပါတယ်ကဲအဲ့ဒီအကျိုးလေးမျိုးမလို့ခြင်းဘူးလားလို
့ခြင်းပါတ
ယ်လို့ခြင်းတော့မှတ်ပါမှန်နော်ဦးဇင်းတို့ကျေးဇူးတော်ရှင်မဟာဗောဓိမယ်ဆရာတော်ဆရာကြီးကပြောတယ်တရားအထုတ်ပြီဆိုရင်တော့တဲ့ဥမှတ်ကြီးကိုအားကိုရမှာတဲ့တရားထင်ဘသူအားကိုရမှာတော့ဥမှတ်ကြီးအားကိုရမှာဥမှတ်ကြီးဆိုတာဘာပြောတာတော့အမှတ်ကိုပြောတာနော်ဦးဇင်းတို့ကျေးဇူးတော်ရှင်ဒုတိယမြောက်မင်းကောတထုံမင်းကောစေတမဆရာတော်ဆရာကြီးရဲ့ဆောင်ပုဒ်ကလည်းရှိတယ်ဥစဉ်တော့တိတ်သဘောကြတယ်အဲ့ဒီဆောင်ပုဒ်ကလေးကဆိုလိုက်ပါအောင်အမှန်အမှန်
အမှန်အမှန်
တရဇတ်တ
ရဇ
တ
်
မပြတ်မယားမီ
မပြတ်မယ
ားမီ၃ခေါက်ပွားလိုက်ပါ
အမှန
်အမှန်တရဇတ်မပြတ်မယားမီအဲ့လိုတရဇံမှတ်သွားပြီဆိုရင်တော့ခုနအကျိုးလေးမျိုးအဆင့်ဆင့်ပေါ်လာမှာပါပဲတချို့ကလည်းပြောတယ်အမှတ်ဆိုတာပညာပဲလို့လည်းပြောကြတယ်နော်အမှတ်ကမှတ်ဆိုတဲ့စကားလုံးနဲ့ဆိုရင်တော့ဒါပညာပဲတဲ့ပြီဆိုမှပရမတ်တဲ့လို့ပြောကြဒါဆိုရင်ပြီဆိုတိုင်းပရမတ်မဟုတ်ပါဘူးပြီဆိုတိုင်းပညာမဟုတ်ပါဘူးပြီရသုံးမျိုးရှိတယ်လို့ကြားဘူးရမလားပညာသည်ဝိညာဉ်သည်ပညာသည်ဆိုပြီးတော့နော်ပညာကတော့မှတ်ပြီးတော့သိတာဝိညာဉ်သိဆိုတာကတော့စိတ်ရဲ့အပြီးပေါ့တိတိတဲ့ဆိုရင်လေးပဲအကောင်းဆုံးဘာမှမခွဲခြားတတ်ဘူးပညာသိကမှအကောင်းဆုံးအကြောင်းကျိုးကိုခွဲခြားပြီးသိတာပြီးတော့သိဆိုတိုင်းပညာဟုတ်ရဲ့လားမဟ
ုတ်ပါဘူး
မဟုတ်ဘူးเนาะတင်ညာလည်းရှိတယ်စိတ်လည်းရှိတယ်ဝိညာဉ်ဆိုတာဟိုဝိတက်ကဝိညာဉ်ကောင်ပြောတာမဟုတ်စိတ်ကူပဲပြောတာပြီးတော့တင်ညာရဲ့အပြီးဝိစိတ်ရဲ့အပြီးဆိုပြီးတော့လည်းရှိသေးတာပဲသိဆိုတိုင်းပညာမဟုတ်ဘူးဒါကိုလက်ခံမယ်ဆိုရင်မှတ်ဆိုတိုင်းတင်ညာမဟုတ်ဘူးဆိုတာလည်းလက်ခံနိုင်ရမယ်เนาะမှတ်တာကလည်းပညာမှတ်လဲရှိတယ်ပညာမှတ်လဲရှိတယ်တမာတိမှတ်လဲရှိတယ်အမျိုးမျိုးရှိတာပါပဲအခုသွားသွားတယ်စားစားတယ်လို့မှတ်နေတာကအပေါ်ယံလေးပဲဆက်ပြီးတော့စကလုံးတက်တက်ရွတ်နေတယ်ဆိုရင်တော့လေဒါပညာမှတ်ဖြစ်ခြင်းဖြစ်မှာပေါ့သွားတယ်သွားတယ်လို့မှတ်နေချိန်မှာဘယ်လိုလေးသွားနေတာလဲသွားတဲ့သဘောလေးကဘာလဲသွားတယ်ဆိုတာဘာကိုခေါ်တာလဲသွားတဲ့အချိန်မှာဘယ်လိုလေးဖြစ်နေတာလဲလို့ဒီလိုသဘောလေးကိုသိချာစူးစိုက်ပြီးတော့ကြည်ရင်နဲ့မှတ်နေမယ်ဆိုရင်တော့ပညာမှတ်မဟုတ်ပါဘူးဘာမှတ်လဲပညာမှတ်ပါအတိမှပညာတိလို့ရှိတယ်လို့အမှတ်မှလည်းပညာမှတ်လို့ရှိတယ်ဆိုတာလေးလည်းမှတ်သားထားစီကြပါရဲ့နော်ယောဂီတို့နိစ္စတရားနေတို့ဘာလို့ကြတော့အိမ်မှာရှိတဲ့ဘုရားဆံမှာရှိတဲ့ကြီးစင်းလူတော်တွေကြီးလင်မန်းတွေကြီးတော်တော်ကြီးတွေကြီးဖလားတွေကြီးပန်းဦးတွေ မတိုက်ကြဘူးလားတိုက်ကြတယ်ကျောင်းဆရာမကြီးမဲ့လေးနဲ့ဖြစ်ဖြစ်ကြီးချုပ်စင်းနဲ့ဖြစ်ဖြစ်တိုက်ကြဆိုတော့ကြီးဖလားတစ်လုံးတိုက်တယ်ပဲဆိုကြပါစို့လေအဲ့တော့ကြီးဖလားတစ်လုံးကိုမျက်နှာတက်တော်ကြီးကတ်ထားတဲ့ကြီးဖလားလေးတစ်လုံးကိုပြောင်းအောင်တိုက်တော့မယ်ဆိုတော့မကြီးမဲ့နဲ့ပဲတိုက်တယ်ဆိုကြပါစို့အဲ့တော့ဘယ်ဘက်လက်နဲ့ကြီးဖလားကိုကင်ညာဘက်လက်နဲ့မကြီးမဲ့နဲ့ပုတ်ညာဘက်လက်မှာမကြီးမဲ့တိုက်ပြီးတော့ကြီးဖလားကိုပုတ်အဲ့ဒီတော့မှကြီးဖလားကပြောင်းသွားတာလက်ကကင်မထားဘဲနဲ့မကြီးမဲ့နေပြီးပုတ်နေမယ်ဆိုရင်ကြီးဖလားကြီးလဲပြီးတော့ကြောင်ပါဦးမလား မပြောင်းနိုင်ဘူးလက်ကတော့ကင်ထားပါရဲ့မကြီးမဲ့နဲ့မပုတ်ဘူးဆိုရင်လည်းကြောင်ပါဦးမလားမကြောင်ဘူးသွားသွားတယ်စားစားတယ်လို့အမှတ်ကလေးတုံးနေတာကအာယုံကိုလက်နဲ့မြဲမြဲကင်ထားတာနဲ့တူတယ်အာယုံလေးကတော့ကြည်ဖလားကိုဘယ်ဘက်လက်နဲ့မြဲမြဲကင်ထားတာနဲ့တူတယ်နော်အဲ့ဒီလိုသွားသွားတယ်စားစားတယ်လို့မှတ်နေတဲ့သွားတာကဘယ်လိုစားတာကဘယ်လိုလို့သဘောလေးကိုသိအောင်သိချာစူးစိုက်ပြီးတော့ကြည်နေတာကတော့အသိလေးပဲပညာပဲပေါ့နော်အမှတ်ရဲ့အသိရဲ့နှစ်မျိုးနဲ့အားထုတ်ရမှာဘူးအဲ့တော့ဘယ်လက်ကအမှတ်ဒီလိုတော့ဘယ်လက်လေးနဲ့ရှုခံအောင်စေကြည်ဖလားကိုမြဲနေအောင်ကင်အတိလေးနဲ့အတိဆိုတဲ့မကြီးမဲ့လေးနဲ့အာရပါရပေါ်တိုင်အဲ့ဒီလိုတော့မှကြီးဝလာလေးကကြောင်းလာကြီးဝလိုက်ပါနဲ့ဆိုတာအာရုံရဲ့သဘောကိုအမှန်တိုင်းသိတာကိုပြောတာပါနော်အဲ့တော့မကင်မဲနဲ့ပုတ်နိုင်မယ်ဆိုရင်လည်းမပြောင်းဘူးလို့ပုတ်တာပုတ်ပြီးတော့မကင်မှုဆိုရင်လည်းနေရာအနှံ့မပြောင်းနိုင်သလိုပါပဲအရှုခံအာရုံရဲ့သဘောကိုအမှန်တိုင်းသိဖို့ဆိုရင်တော့အမှတ်ရောအတိရောနှစ်မျိုးလုံးလိုအပ်ပါတယ်ကိုကကျွန်းကျင်သွားလို့မှတ်ရမလို့တော့ဘူးဆိုရင်တော့လည်းမမှတ်ခဲ့ရတာပေါ့ကြီးဝလာကိုကဒီနေရာထားသူလက်ရဲ့ပုတ်တိုင်မှုအထားသူသဘောတရားလေးကိုကနားလဲသွားပြီဆိုရင်တော့လက်ကလေးဆုပ်ပြီးတော့ပုတ်နေလဲရတာပေါ့ဒါမှမဟုတ်ကင်ထားမယ်ဆိုရင်လည်းဒီလက်အကျော်တွေထောင်နေအောင်အားကြီးဆုပ်ကင်ထားကြမလို့ပဲနဲ့လက်ကလေးနဲ့ဖေးပြီးတော့ထိတဲ့ဆုံးကြီးထိထားအောင်လည်းမရဘူးလား ကျွမ်းကျင်သွားပြီဆိုရင်တော့လက်နဲ့အားကြီးဆုပ်ကင်ထားကြမလို့ပဲနဲ့ဖြည်းဖြည်းလေးကင်ဒုံမို့ဆုပ်ပြီးတော့ပုတ်တိုင်လို့ရတယ်လို့ပါပဲမမှတ်ဖဲနဲ့ရှုကံရဲ့သဘောတွေကိုသိနိုင်တဲ့ဉာဏ်အားထိရောက်သွားပြီဆိုရင်တော့ဉာဏ်အဆင့်ထိရောက်သွားပြီဆိုရင်တော့သွားသွားတဲ့ဆက်ဆက်တဲ့ဆိုတဲ့အမှတ်တွေကိုတမင်ဆွတ်ဆရာတောင်မလိုပါဘူးအလိုလိုကျင်းစင်သွားမှာပါသဘောပေါက်ပါတယ်နော်အဲ့ဒီလိုကျင်းစင်သွားအမှတ်ဆရာမလိုတော့ဘဲနဲ့သိုံလေးသိသွားတဲ့ဆိုတော့မှတခါတည်းရန်အစာပြိုးအားထုတ်တဲ့အခါမျိုးလေးတွေဆိုတော့အမှတ်ကလေးကိုဆွတ်ထားပြီးတော့မိမိတက်တော့နေရာကနေကဲဖရားလေးကောထားအောင်လို့ဆိုစထိုင်တဲ့အချိန်လေးဆိုတော့အမှတ်ကလေးနဲ့စအောင်ပါပဲအမှတ်ကလေး3 4ချက်ဆက်ချက်လောက်မှတ်လိုက်ပြီဆိုတော့မှတတိပင်းနဲ့အချိန်လေးရပြီးတော့အမှတ်ကိုလွှတ်ထားပြီးတော့ဆွတ်တမင်လွှတ်ထားတာမဟုတ်ပါဘူးလေအမှတ်ကလည်းလိုကြောက်သွားအမှတ်ကြီးကတကယ်အပြီးအကောင်းသားပြီဆိုတော့မှတ်နေရကခလုခလုရှုပ်နေတာပါအဲလိုလိုလေးကျင်းစင်သွားပြီးတော့တီနဲ့အပြီးကလေးကြီးပဲတက်ဆောက်ဆက်သွားမှာပါပဲနော်အဲ့တော့အမှတ်ကိုပညာလို့ပြောတာနဲ့ပတ်သက်လို့ပထမပိုင်းမှာပညာဖြစ်တဲ့ထားအောင်အဲ့ဒီပညာဟာပရမတ်သဘောနဲ့လိုက်လျောညီဖြစ်တဲ့ပညာပါပဲပညာက6မျိုးရှိပါတယ်ပါဠိလိုပြောမယ်ဆိုတော့ဝိသမာနာပညာအဝိသမာနာပညာဝိသမာနိနာအဝိသမာနာပညာအဝိသမာနိနာဝိသမာနာပညာဝိသမာနိနာဝိသမာနာပညာအဝိသမာနိနာအဝိသမာနာပညာဆိုပြီးတော့6မျိုးပါဠိလိုပြောတော့ရှုပ်တာပေါ့လေဗမာလိုပြောမယ်ဆိုရင်တော့ပထမပညာကအရှိပညာအရှိပညာဆိုတာကဆိုတော့ယုတ်နံပထဝီအဘောတိသောဝါယောနိဗ္ဗာန်စိတ်စေတသိက်ဒီအရာဒီစကားလုံးနဲ့လည်းအကောင်လုံးပညာတည်းကြီးပဲမဟုတ်လားဒါပေမဲ့တကယ်ရှိတာကိုပညာထားတဲ့ပညာမျိုးသူ့ကိုအရှိပညာတဲ့မရှိပညာဆိုတာကလူနဲ့ဇမားရေမီတော်တောင်အိမ်ချမ်းရွှေငွေအဲ့ဒါတွေကတကယ်ပရမတ်သဘောအဖြစ်တကယ်မရှိတဲ့ပညာတွေမလို့မရှိပညာတကယ်မရှိတာတွေကိုပညာထားတာနော်နောက်တစ်ခုကရှင်းဒီနှစ်ခုကိုတွဲလိုက်ပေါ့အရှိရဲ့မရှိရဲ့နှစ်ခုပေါင်းပြီးတော့အရှိမရှိပညာအရှိမရှိပညာအရှိရဲ့မရှိရဲ့နှစ်ခုပေါင်းထားတာဥပမာသလပညာအဘိညာဉ်6ပါးရှိတဲ့ပုဂ္ဂိုလ်အဘိညာဉ်6ပါးရတဲ့ပုဂ္ဂိုလ်လို့ဆိုလိုက်လို့ရှိရင်အဘိညာဉ်6ပါးကတော့ဉာဏ်နေဆိုတော့ဒါပရမတ်သဘောဉာဏ်ဆိုတာတကယ်ထင်ရှားရှိတယ်အဘိညာဉ်6ပါးရတဲ့ပုဂ္ဂိုလ်ဆိုတာကထင်ရှားမရှိဘူးဒါကြောင့်မရှိနဲ့အရှိနဲ့ပေါင်းထားတာမလို့မရှိအရှိမရှိပညာရှင်းနောက်တစ်ခါပြန်လှမ်းလိုက်တော့မရှိအရှိပညာမရှိနဲ့အရှိနဲ့ပြန်လှမ်းတော့ဥပမာအဋ္ဌိတတော်မိမ္မတန်ဆိုရင်မိမ္မဆိုတာကမရှိဘူးအတန်ဆိုတာကတကယ်ထင်ရှားရှိတယ်မရှိတာနဲ့ရှိတာနဲ့ပေါင်းထားလို့မရှိအရှိပညာတဲ့နောက်တစ်ခုကတော့အရှိနဲ့ရှိနဲ့နှစ်ခုပေါင်းလို့အရှိအရှိပညာတဲ့အဲ့ဒါကြတော့ဥပမာသက္ခုဝိညာဉ်ပေါ့သက္ခုဝိညာဉ်ဆိုရင်သက္ခုဆိုတာလေတကယ်ထင်ရှားရှိတယ်သက္ခုပဒါဝိညာဉ်ဆိုတာလေထင်ရှားရှိတယ်တကယ်ထင်ရှားရှိတဲ့သက္ခုပဒါကိုမှီပြီးတော့ပဲသက္ခုဝိညာဉ်ဆိုတဲ့အသိစိတ်ကလေးကဖြစ်နေတာဒါပေတော့အရှိနဲ့အရှိနဲ့ပေါင်းတာမဟုတ်လို့အရှိအရှိပညာနောက်မရှိပညာဆိုတာကတတိပုဒ္ဓောတတိသာဆိုတော့တတိကလည်းတကယ်ထင်ရှားမရှိသာဆိုတာလည်းတကယ်ထင်ရှားမရှိမရှိတာနဲ့မရှိတာနဲ့ပေါင်းလို့မရှိပညာတဲ့အဲ့တော့သ စံတိုင်းပြန်ပြောမယ်ဆိုရင်အရှိပညာမရှိပညာအရှိမရှိပညာမရှိအရှိပညာအရှိအရှိပညာမရှိမရှိပညာမှတ်မိပါတယ်နော်ဒီအရှိနဲ့မရှိကိုပဲမှတ်ထားလိုက်ရင်ပြီးတာပါပဲဟိုရှင်မောရှင်ကြီးရှင်မွေရှင်မလူစားလို့ရှင်းနေပြီနော်အဲ့ဒါလေးကိုယ်ပစီပေါ့အဲ့ထက်မှာပထမဆုံးပါတဲ့အရှိပညာဆိုတာတကယ်ရှိတဲ့ပရမတ်သဘောတွေကိုပြညာထားတာသွားသွားတဲ့စားစားတဲ့ဆိုတဲ့ပညာတရားလေးတကယ်ရှိတဲ့ပရမတ်သဘောတွေကိုပညာထားတာပါဒါကိုပဲတနည်းပြောတော့တစ္ဆာပညာလို့လည်းခေါ်တယ်တစ္ဆာဆိုတာတရဲ့ဇာရဲ့တဆိုတာကထိုပရမတ်သဘောတရားအားဇာဆိုတာကလိုက်လျောညီထွေဖြစ်တာပရမတ်နဲ့လိုက်လျောညီထွေတဲ့ပညာလို့ဆိုလိုတယ်အစင်းတစ်ခုကိုမြင်လိုက်တဲ့အခါမှာမောင်မြကိုမြင်တဲ့အခါမှာမောင်မြမောင်မြမောင်မြမောင်မြလို့မှတ်နေမယ်ဆိုရင်တော့ဘယ်တော့မှပရမတ်သဘောမတွေ့နိုင်ဘူးမောင်မြဆိုတဲ့ပညာကမရှိပညာကြီးဖြစ်နေတာပေါ့နော်အဲ့ဒါကိုမြင်နေမြင်နေမြင်နေလို့ရှိနေတော့မြင်နေဆိုတဲ့ဇလုံးထဲမှာမြင်တတ်တဲ့မျက်စိပသာရလည်းပါတယ်မြင်စရာအဆင်းရုပ်လည်းပါတယ်မြင်သိစိတ်ကလေးလည်းပါတယ်တကယ်အရှိတွေကိုပညာထားတာနော်ဒါကြောင့်အရှိပညာဖြစ်တဲ့မြင်နေဆိုတဲ့ပညာကိုသုံးပြီးမှတ်မယ်ဆိုရင်တော့တစ်ဖြည်းဖြည်းနဲ့မှတ်အားတွေကောင်းသွားတဲ့အခါတမာတိအားတွေကောင်းသွားတဲ့အခါမှာပညာအစွဲတွေကွာကျပြီးတော့ပရမတ်သဘောတွေပေါ်လွင်ထင်ရှားလာပါလိမ့်မယ်ဒါဓမ္မတမနာတပ်ပါရတဲ့မှတ်ပါဆိုတဲ့တရားရဲ့မှတ်နေဆိုတဲ့တရားရဲ့ဒီနှစ်တရားနှစ်မျိုးတည်းကဘယ်တရားနဲ့တပ်ပါရဖြစ်တယ်လဲဆိုတာသိဖို့ဆင်ခြင်ဖို့ကိုယ်စိတ်အထာနဲ့နှိုင်းရှင်းပြီးတော့ဆင်ခြင်ပြီးတော့သဘောပေါက်ဖို့အတွက်ဦးဇင်းတို့ပြောကြတာပါအလုပ်ပေးသဘောနဲ့ပေါင်းအောင်ပေါ့နော်တရားစခန်းဖြစ်နေတဲ့အတွက်ကြောင့်တရားစခန်းလို့နာမည်ခံထားတာဆိုတော့အလုပ်ပေးများများဟောအောင်ပါပေါ့နော်ပြီးတော့ဟောပြောခြင်းတဏှာကြီးခွဲလေပြည့်သွားပါပြီတရားနာပိတ္တများအားလုံးဓမ္မတဝနာသဗ္ဗယလို့ခေါ်တဲ့တရားနာမြတ်တာမှုတရားနာအရှင်ကြည်မှုနဲ့ပြည့်စုံကြတဲ့အတွက်မဘုနိဗ္ဗာန်တရားတွေတရားမြတ်တွေကိုအလင်းအမြန်ရရှိနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့ပဲဥစဉ်တို့ရဲ့အရှင်ကြည်ဖို့အဓိကတရားတော်ကိုဒီနေရာမှာပဲညီကုန်ချုပ်ပါတော့မယ်တရားနာပိတ္တများအားလုံးလည်းဥချီထားကြပါအရေးအကြီးဆုံးစကားတစ်ခွန်းနဲ့တရားညီကုန်ချုပ်ပါမယ်အပမဒိနာသံပါတိသာအပမဒိနမမေ့မလဲရောမပေါ့မဆပြင်းကြချက်တံမံကံသောတတိတရားဖြင့်တံပါဒိသတိလသမာဓိပညာဥစ္စာသောသိက္ခာသုံးပါးတို့ကိုကိုစီကိုငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်တတိ
အိုင်နာကောင်းမလားတစ်ဆက်တည်းထိုင်နာကောင်းမလား